America in Burmese.
ပါရှင်2019ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူညပေးသွားမှာဖြစ်ပါတယ်။ယူကရိန်းဆိုရတက်တီနဲ့ရုရှားဆိုရကိုထောက်ခံတဲ့ခွတ်တော်ရေးသမားတွေကအချင်းသားလဲလဲအစည်းအဝေးကိုစတင်လိုက်ပါပြီ။မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံဦးဆောင်တဲ့အာနာပါတီရဲ့အစည်းအဝေးကိုစတင်လိုက်ပြီဖြစ်တယ်လို့မြောက်ကိုရီးယားဆိုရပိုင်းမီဒီယာကဒီနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုညူယောက်ပြည်နယ်မှာစနေနေ့ကလုပ်ခဲ့တဲ့ဂျူးလူမျိုးတွေရဲ့ဟာရူကာဘာသာရေးဖော်တော်အတွင်းမှာလူ9ယောက်ဓာတ်နဲ့ထိုးခံလိုက်ရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
။အခုညပဲဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ထိုင်းကနာမည်ကြီးအနှိမ့်ခံတစ်ခုကိုရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့ရမှာဖမ်းမိခဲ့တဲ့အမျိုးသားပြည်ထစာတွေနဲ့မြန်မာ4ယောက်ပါဝင်ပါတယ်။ထိုင်းရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောပြသွားတာနဲ့အတူနားဆင်ကြရမှာပါ။ဒါအပြင်ခါတိုင်းနားဆင်နေကြမြန်မာအရေးဆွေးနွေးခန်းနေရာမှာတော့ကမ္ဘာတဝန်းကထူးခြားဖြစ်စဉ်တွေအကျဉ်းချုပ်ကိုတင်ပြပေးမယ့်နှစ်ချုပ်အထူးအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါရှင်။ဒုတိယပိုင်းမှာစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်တခါထူးခြားစံပြသတင်းများအစာအသေးလက်ဆောင်တစ်ပုဒ်တို့ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့တင်းငွေတွေနေညာပိုင်းထိတ်တန်းရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်မြသင်အောင်တို့ပြောပြပါမယ်ရှင်။
ယူကရိန်းဆိုရတက်တီနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ရုရှားဆိုရကိုထောက်ခံတဲ့ခွဲထွက်ရေးသမားတွေကြားအကျဉ်းသားတွေအားလုံးလဲလှယ်အစည်းအဝေးကိုစတင်လိုက်ပြီဖြစ်ပါတယ်။ယူကရိန်းပြည်ပခ9နှစ်ကြာကာလအတွင်းနှစ်ဖက်စလုံးကဖမ်းဆီးမိထားတဲ့အကျဉ်းသားတွေအားလုံးသူတို့ရဲ့အိမ်ကိုပြန်နိုင်အောင်လဲလှယ်လိုက်တာဖြစ်တယ်လို့ယူကရိန်းသမ္မတကဒီနေ့မှပြောပါတယ်။နှစ်ဖက်သဘောတူညီချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီတို့ပဲရစ်မြို့မှာအခုလအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်။နှစ်ဖက်အကျဉ်းသားလဲလှယ်အစည်းအဝေးကိုယူကရိန်းနိုင်ငံဒေါညက်စ်ဒေသဟောလကမြို့နာကနေဇက်ခိတ်မှာလှုပ်သွားမှာဖြစ်ပါတယ်။ယူကရိန်းဆိုရအနေနဲ့ခွဲထွက်ရေးသဘောတူ89ယောက်ကိုလွှဲပြောင်းပေးမှာဖြစ်ပြီးတော့ယူကရိန်းနိုင်ငံရှေ့ဘက်ချမ်းကခွဲထွက်ရေးသဘောတူဘက်ကတော့ယူကရိန်းဆိုရတပ်ဖွဲ့ဝင်55ယောက်ကိုလွှဲပြောင်းမှာဖြစ်တယ်လို့ရုရှားနိုင်ငံ RIA သတင်းဌာနကဒီဒေါညက်ပြည်သူ့သမ္မတနိုင်ငံအဖြစ်သူတို့ကသူတို့ကြီးညာထားတဲ့အဖွဲ့ကတာဝန်ရှိသူတယောက်ကိုကိုးကားပြီးတော့ပြောဆိုခဲ့ပါတယ်။ယူကရိန်းဆိုရတပ်တွေနဲ့ခွဲထွက်ရေးသမားတွေဟာနိုင်ငံအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာ2014ခုနှစ်ခေတ်ကတိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့ဒီတိုက်ပွဲတွေအတွက်မှာလူပေါင်း13,000လောက်သေဆုံးခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်မှာတာလီဘန်တွေကတိုက်ခိုက်တဲ့အတွက်အစိုးရတပ်ဖွဲ့ဝင်အနည်းဆုံး18ဦးသေဆုံးခဲ့ပါတယ်။ပြည်ပတပ်ဖွဲ့တွေယူသိမ်းပေးရင်တာလီဘန်ဘက်ကအပြစ်ရဆိုင်ထားပြီးဖို့အမေရိကန်နဲ့သဘောတူညှိနှိုင်းနေတဲ့အချိန်မှာပဲအခုလိုတိုက်ခိုက်တာပါ။တာလီဘန်သဘုံတွေကနိုင်ငံအရှေ့မြောက်ပိုင်းတခါခရိုင်ဘာဟူဒင်ရအခြေစိုက်စခန်းတစ်ခုကိုတိုက်ခိုက်ခဲ့တာလို့ခရိုင်အစိုးရအဖွဲ့ပြောခွင့်ရဂျာဝတ်ဟာဂျီရီက VOA ကိုဒီကနေ့မှပြောပါတယ်။တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကတော့သူတို့ဘက်ကအထီးကိုင်းမရှိဘူးလို့ကြေညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းအာဖဂန်မြောက်ပိုင်းမှာတာလီဘန်တွေတိုက်ခိုက်တဲ့အတွက်အစိုးရတပ်ဖွဲ့ဝင်90ကျော်သေဆုံးခဲ့ပြီးအစိုးရဘက်ကလက်တုံပြန်ချေမှုန်းတိုက်ခိုက်တဲ့စစ်စင်ရေးတွေအတွင်းမှာတာလီဘန်အတော်များများသေဆုံးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေနဲ့တာလီဘန်ကြားမှာလာမယ့်ဇန်နဝါရီလမှာတပတ်ကြာအပြည့်ရဆိုင်ထားဖို့တာလီဘန်ခေါင်းဆောင်တွေသဘောတူထားတဲ့ကြားကပဲအခုလိုတိုက်ခိုက်မှုတွေပေါ်ပေါက်နေတာပါ။ American ဘက်ကပြည်ပတပ်ဖွဲ့တွေကိုရုတ်သိမ်းပေးဖို့တာလီဘန်တွေကတောင်းဆိုထားပြီးဒီလိုယာယီအပြစ်ခတ်ရဲဆဲတာကနေ18နှစ်ကြာနေပြီဖြစ်တဲ့စစ်ပွဲကိုအဆုံးသတ်ဖို့ညှိနှိုင်းနေကြတာဖြစ်ပါတယ
်။ယမန်နိုင်ငံတောင်ပိုင်းအယ်ဒါလီယမ်မြို့မှာပြုလုပ်တဲ့ဘိုးတင်တန်းစင်ပွဲရဲ့ဒီဆေးပြအခမ်းအနားတွင်မှာဒုံးကျည်နဲ့တိုက်ခိုက်ခံရမှုကြောင့်လူ9ယောက်ထပ်မံတေဆုံးပြီးတော့20ကျော်ဒဏ်ရာရသွားခဲ့ပါတယ်။ဒီတေဆုံးသွားတဲ့ထဲမှာကလင်းငယ်တွေလည်းပါဝင်တယ်လို့ဆိုပါတယ်။UAE RS ဆော်ဘာမြပြည်တော်စုနိုင်ငံကကြောတော့နောက်ခံပေးထားတဲ့တောင်ပိုင်းခွဲထွက်ရေးတပ်ဖွဲ့ကပြုလုပ်တဲ့ဒီစစ်ရေးပြအခမ်းအနားတွင်အဲ့ဒီကြီးရှုတဲ့နေရာနာမှာဒီပောက်ကွဲမှုဖြစ်ပွားခဲ့တာလို့မျက်မြင်သက်သေတွေက Rider သတင်းဌာနကိုပြောပါတယ်ဒီတိုက်ခိုက်မှုဟာဟူသီသဘုံတွေရဲ့လက်ချက်ဖြစ်တယ်လို့ယေမန်တောင်ပိုင်းကလုံခြုံရေးအဆောင်တပ်ဖွဲ့တွေဘက်ကပြောလိုက်ပါတယ် ဟူပြည်သမုန်းတွေကတော့ဒီသမရအက်ရဘူမန်ဆူဟာဒီဆူယာကို2014ခုနှစ်နောက်ပိုင်းငါဖြုတ်ချလိုက်ခြင်းကစပြီးတော့ယေမန်နိုင်ငံမှာစီးရီးပဋိပက္ခတွေဖြစ်နေတာဟာအခုဆိုရင်ငါနဲ့ရှိသွားခဲ့ဖြစ်ပါတယ်ဟူပြည်သမုန်းတွေဘက်ကအဲ့လိုအာနာသိန်းဖြုတ်ချခဲ့တာကြောင့်စော်ဒီဥဆောင်တဲ့မြန်မာတပ်ဖွဲ့တွေက2015မှာယေမန်နိုင်ငံကိုစီးရီးချာဝင်တိုက်ခိုက်ပြီးတော့သမရဟာဒီဆူယာကိုပြန်ပြီးတော့တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံကဆန္ဒပြသူတွေဟာမနေ့စနေနေ့ကနိုင်ငံတောင်ပိုင်းကနာစီးရီးယားရေနံနှင်းကိုပိတ်ဆို့ရပ်ဆိုင်းလိုက်ပြီးရေနံနှင်းကမီးတွေကိုဖျက်တောက်လိုက်တဲ့အပေါ်ဒါဟာယာယီအခိုက်အတန့်သာဖြစ်ပြီးနိုင်ငံရဲ့ရေနံထုတ်လုပ်မှုကိုဘာမှထိခိုက်မှာမဟုတ်ဘူးလို့ရေနံလုံခြုံရေးဝန်ကြီးဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောပါရယ်ဒီအတွက်ဘာစရာရေနံနှင်းကထုတ်လုပ်တဲ့ရေနံနှင်းနဲ့အစားထိုးသုံးသွားမယ်လို့ဝန်ကြီးဌာနကညင်ကြဲမှာဖော်ပြထားပါရယ်မက်ဂျနူရေနံတွင်းနဲ့တခြားအသေးစားရေနံတွင်းတွေကရတဲ့ရေနံတွေကနေဆက်လက်လက်ပတ်သွားမှာဖြစ်တယ်လို့လည်းအစိုးရပိုင်ဘာစရာရေနံကော်ပိုရေးရှင်းအကြီးအကဲမန်နေဂျာတူကပြောပါရယ်အရင်ကတော့ဆန္ဒပြသူတွေကရေနံတွင်းနဲ့စိတ်ကန်းကိုသွားတဲ့လမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့တာဖြစ်ပြီးအခုလိုရေနံတွင်းကြီးတစ်ခုလုံးကိုပိတ်ထားပြီးတော့ဆန္ဒပြတာဟာဒီတစ်ချိန်ပထမဆုံးဖြစ်ပါတယ်အီရန်နိုင်ငံမြို့တော်နဲ့နိုင်ငံတောင်ပိုင်းအများစုကိုထိခိုက်ပျက်စီးစေခဲ့တဲ့ဆန္ဒပြပွဲတွေလွန်ခဲ့တဲ့3လကလေးကဆက်ဖြစ်နေချိန်မှာဒီရေနံတွင်းပိတ်ပြီးတော့ဆန္ဒပြတာမနေ့ကဖြစ်ခဲ့တာပါတနေ့ကိုရေနံစီပေါင်း 8,000 ကျော်ထုတ်ပေးနေတဲ့ဒီနာဆီးရီးယားရေနံတွင်းကိုဆန္ဒပြသူတွေကလူဝင်အားနဲ့ပိတ်လိုက်တာလို့ရိုက်တာသတင်းဌာနကဆိုပါတယ်အီရန်မှာအစိုးရစန့်ကျင်ရေးနဲ့အီရန်စန့်ကျင်ရေးလှုပ်ရှားမှုတွေဖြစ်နေခဲ့တာ3လကျော်နေပြီးတော့လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကြောင့်လူပေါင်းများနဲ့ချီပြီးတိုက်ဆုံခဲ့ရပြီးဖြစ်ပါတယ်
ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုထပ်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံဦးဆောင်နဲ့အာနာယပါတီရဲ့စီးပွဲကိုစတင်လိုက်ပြီဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းမီဒီယာကဒီနေ့မှသတင်းထုတ်ပြန်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံနဲ့ပတ်သက်ပြီးခက်တင်းနဲ့ယက်တီတုံ့ပြန်သွားဖို့ရှိနေချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုအစည်းအဝေးကိုကျင်းပခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကသူတို့ရဲ့နျူကလ িয়ার စီမံကိန်းရပ်ဆိုင်းမှုကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကအခုနှစ်မကုန်ခင်မှာဆွေးနွေးဖို့တစ်ဖက်သက်သတ်မှတ်ထားတဲ့အချိန်ကုန်ဆုံးတော့မှာဖြစ်တဲ့အတွက်ခေါင်းဆောင်ကင်ဂျုံအနေနဲ့လည်းမြောက်ကိုရီးယားနိုင်ငံအတွက်သူရွေးချယ်တဲ့လမ်းကြောင်းတင်တဲ့ပတ်သက်ပြီးတော့အသေးစိတ်ကိုရှေ့သတင်းဘက်မှကြီးညာသွားနိုင်ဖို့ရှိတယ်လို့ခန့်မှန်းနေကြပါတယ်။မြောက်ကိုရီးယားလူ့သမားပါတီရဲ့အစည်းအဝေးကသူတို့နိုင်ငံသွားမဲ့လမ်းကြောင်းနဲ့ပတ်သက်ပြီးတော့အရေးအမှန်နည်းနည်းပဲပြောကြားခဲ့တယ်လို့မြောက်ကိုရီးယားဆွေးအပိုင်းသတင်းမီဒီယာကဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့လည်းချက်ဆန့်ကျင်ရေးရည်ဒီကြတဲ့နိုင်ငံတော်ကာကွယ်ရေးတိစောက်သွားမယ်လို့ပြောကြားခဲ့ပေမဲ့လည်းတခြားအသေးစိတ်အချက်အလက်တွေကိုတော့ပြောကြားခဲ့ခြင်းမရှိဘူးလို့မြောက်ကိုရီးယားဆိုရပိုင်း KCN သတင်းကဖော်ပြပါတယ်။ဒါ့အပြင် DC ဝေးကိုတော့ဆက်လက်ကျင်းပနေစေဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ဆွေးနွေးပွဲတွေကနေလာပေါင်းများစွာနှုတ်ထွက်ထားတာဖြစ်ပြီးတော့မကြသေးခင်ကလည်းတာဝဲပြစ်ဒုံးကျည်တွေနဲ့နျူကလ িয়ার ဆန်းသတ်မှုတွေလုပ်ပြီးတော့ချိန်ညှောက်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီမံကိန်းဖျက်သိမ်းမှုကိစ္စကတော့ဆွေးနွေးပွဲအစီအစဉ်မှာမပါဝင်ဘူးလို့မြောက်ကိုရီးယားအာဏာပိုင်တူကအခုလအစောပိုင်းမှာပြောကြားထားပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံမှာနိုင်ငံဝန်တော်မီးတွေအကြီးအကျယ်လောင်ကျွမ်းနေတဲ့ကြားမှာပဲနှစ်စဉ်ကျင်းပနေကြဆစ်ဒနီမြို့နှစ်တကူမိဘန်းဖောက်ပွဲအစီအစဉ်ကိုဆက်လုပ်သွားမယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပြောလိုက်ပါတယ်။တော်မီတန်ကိုအပြင်းထန်ဆုံးခံနေရတဲ့ New South Wales ပြည်နယ်ကပရဟိတမိသားသမားတွေကိုလည်းငွေကြေးအထောက်ပံ့ပေးသွားမယ်လို့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။ဒီလိုနိုင်ငံတဝန်းတော်မီ NDA နဲ့ဂျုံနေရချိန်အပူချိန်နဲ့မြင့်တက်နေတဲ့ရာသီဥတုအခြေအနေမျိုးမှာနှစ်တကူမိဘန်းပွဲကိုမလုပ်သင့်ဘူးလို့မိသားဌာနတာဝန်ရှိသူတွေကသတိပေးခဲ့တာပါ။နိုင်ငံတွင်းမှာဒီလိုအခြေအနေတွေဂျုံနေရပေမဲ့ကျွန်တော်တို့မှာဒီသဘာဝ NDA ကိုအကောင်းမြင်စိတ်နဲ့ရင်ဆိုင်နေတာကိုကဘာကြီးကိုပြသရမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဆစ်နီမြို့တော်စီပင်ကလည်းနှစ်တကူမိဘန်းဖောက်ပွဲကျင်းပကိုပို့ကိုခွင့်ပြုမိန်ပေးခဲ့ပါတယ်။ New South Wales ပြည်နယ်မှာတော်မီငိမ့်သက်တာကိုအကူအညီပေးနေတဲ့အရေးသွေးပြမီပရာဟိတမိသက်သမားတွေကိုတနေ့ကို American Dollar 209 Dollar နဲ့ညီမျှတဲ့ငွေကြေးကိုထောက်ပံ့သွားမယ်လို့ဝန်ကြီးချုပ် Morrison ကပြောပါတယ်။တော်မီက New South Wales ပြည်နယ်အပြင် Queensland ပြည်နယ်ဩစတြေးလျအနောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေမှာပါလောင်ကျွမ်းနေတာဖြစ်ပါတယ်
။ American ပြည်တော်စုနယူးယောက်ပြည်နယ် Monsey မြို့မှာစနေနေ့ညကလုပ်ခဲ့တဲ့ဒီဂျူးလူမျိုးတွေရဲ့ Hanukkah ဘာသာရေးပွဲတော်အတွင်း လူ9ယောက်ဓာတ်နဲ့ထိုးခံလိုက်ရပါတယ်။နယူးယောက်မြို့မွန်ဆီယက်ကဒီဂျူဘာသာရေးခေါင်းဆောင်တဦးရဲ့နေအိမ်မှာပြုလုပ်တဲ့ဒီဟာနူကာဘာသာရေးပွဲတော်ရဲ့ခုနှစ်မြည့်အမြောက်နေ့မှာအခုလိုဓာတ်ထိုးခံလိုက်ရတာဖြစ်ပါတယ်။မျိုးသားတယောက်ကဓာတ်နဲ့ထိုးရကြောင်းလူ9ယောက်ဒဏ်ရာရသွားခဲ့ပြီးအဲ့လူဟာနောက်တော့ကားနဲ့ထွက်ပြေးသွားတယ်လို့နယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။ဒါဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနယူးယောက်စီးတီးမြို့မှာဒီယူဆန့်ချင်တဲ့တိုက်ခိုက်မှုတွေတဲ့အဆိုးအဝါးဆုံးနဲ့နောက်ဆုံးတိုက်ခတ်ခံရတဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်။ဓာတ်နဲ့ထိုးတဲ့လူဟာဒီည10နာရီလောက်မှာအိမ်ထဲကိုဝင်လာပြီးတော့အဲ့ဒီအိမ်ထဲမှာဟာနူကာပွဲတော်ဆင်နွှဲနေကြတဲ့လူ90လောက်ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ရာမဘိုရဲတပ်ဖွဲ့အကြီးကဘရက်ဝီဒေါ်ကပြောပါတယ်။မွန်ဆီမျိုးဟာနယူးယောက်မြို့ကနေမြောက်ဘက်မိုင်40လောက်အကွာမှာရှိတာဖြစ်ပြီးတော့ဂျူးလူမျိုးထောင်ပေါင်းများစွာလည်းနေထိုင်ကြတာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာနိုဝင်ဘာလကဆန္ဒပြပွဲတွေအတွင်းသေဆုံးခဲ့သူတွေကိုအောက်မေ့ပွဲအခမ်းအနားမကျင်းပမီပြည်နယ်အတော်များများမှာမိုဘိုင်းဖုန်းအင်တာနက်ဆက်သွယ်ရေးကိုပိတ်ပစ်ခဲ့တဲ့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြစ်တင်ဝေဖန်လိုက်ပါတယ်။ဓာတ်ဆီဆေးတွေတက်တဲ့အပေါ်မှာမကျေနပ်တာကြောင့်ပြီးခဲ့တဲ့နိုဝင်ဘာလကဆန္ဒပြပွဲတွေဖြစ်ပြီးတဲ့နောက်ဆိုရှယ်မီဒီယာတွေပေါ်မှာရေးသားချက်တွေဆန္ဒပြပွဲအတွင်းသေဆုံးခဲ့သူတွေရဲ့ဆွေမျိုးသားချင်းတွေကဆန္ဒပြပွဲတွေထပ်လုပ်ဖို့နဲ့သေဆုံးသူတွေအတွက်အထိမ့်မှတ်ပွဲတွေလုပ်ဖို့နှိုးဆော်ခဲ့တဲ့နောက်မှာအခုလိုပိတ်ပင်ခဲ့တာပါ။ပြီးခဲ့တဲ့လဆန္ဒပြပွဲတွေကိုနှိမ်နင်းလာမှာလူပေါင်း304ယောက်ထဲမှနေသေဆုံးခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ကပြောထားပါတယ်။အီရန်ပြည်သူတွေအနေနဲ့သေဆုံးခဲ့သူတွေအတွက်အောက်မေ့သတိရပွဲလုပ်ခွင့်ရှိတယ်လို့ဝန်ကြီးပွန်ပီယိုက Twitter စာမျက်နှာကနေရေးသားခဲ့ပြီးတော့အီရန်ခေါင်းဆောင်အယာတိုလာအာလီခမီနီကိုအီရန်နိုင်ငံတွင်ဘာသာရေးနဲ့နိုင်ငံရေးပြဿနာတွေအတွက်ပြစ်တင်ဝေဖန်ခဲ့ပါတယ်
။အင်္ဂလန်မှာဒီနေ့ကစားနေတဲ့ Premier League မဘေးဘောလုံးပွဲမှာတော့ Arsenal အသင်းက Chelsea အသင်းကိုတကူးကိုမရှိနဲ့ဦးဆောင်နေပါတယ်။ကျွန်တော်တို့အခုသတင်းချင်ညာနေချိန်မှာပထမပိုင်းကစားတာ42မိနစ်အထိရှိသွားပြီဖြစ်ပြီးတော့ Arsenal အသင်းကတကူးကိုမရှိနဲ့ဦးဆောင်နေတာဖြစ်ပါတယ်။ Arsenal အတွက်ဂိုးကိုတော့ Aubameyang က73မိနစ်မှာသင်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။တင်းငွေနေညာပဲထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမသစီအောင်တို့ပြောပြပေးသွားကြတာပါ။အစုံထိုင်းနိုင်ငံကအနှိတ်ခမ်းကိုရက်တက်ဖွဲ့ဝင်ရောက်စီးနှင်းခဲ့တဲ့အကြောင်းပြောပြပေးပါမယ်။ဘန်ကောက်မြို့ကနာမည်ကြီးကလပ်တစ်ခု The Prince အနှိတ်ခမ်းကိုရဲကဝင်ဖမ်းရမှာမြန်မာ၄ဦးအပါအဝင်အမျိုးသားပြည်ထစာ35ယောက်ကိုဖမ်းဆီးခဲ့မိပါတယ်။ဒီအကြောင်းကိုတော့ထိုင်းအခြေစိုက်ဗီအိုသတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့လေဆိုင်အာရီလေးလမ်းမှာဖွင့်ထားတဲ့နာမည်ကြီး BNB ကလပ်ဖြစ်တဲ့အနှိတ်ခမ်းကိုရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်းတဲ့အချိန်မှာအမျိုးသားတွေဟာအပေါ်ပိုင်းအဝတ်ပလာနဲ့ဧည့်သည်တွေကိုစောင့်ဆိုင်းနေကြတာကိုတွေ့ခဲ့ရတယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကပြောခဲ့တာပါ။ထိုင်းလူမှုကြီးကြပ်ရေးအကြီးအကဲဒုရဲချုပ်စွန်ဖုံးချင်တူကတော့သတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။သူပြောသွားတာကတော့ယောက်ျားပြည်တစားကန်းဟာမှတ်ပုံတင်ထားတော့ကတော့တာမန်အနှိတ်ခမ်းဆိုပြီးဖွင့်ထားတာဖြစ်ပါတယ်။တကယ်တော့ online ကနေနိုင်ငံသားတွေကအသိဝင်ပြီးဒီမှာလာပြီးပျော်ပါနေကြတာဖြစ်တယ်။ VIP ဧည့်သည်တွေဖြစ်တယ်။မှတ်ပုံတင်ထားတာကတော့ရိုးရိုးကျမ်းမာရေးလုပ်တဲ့စပါဖြစ်ဖွင့်ထားတာဖြစ်တယ်။ online ကနေလိန်တူဆက်ဆံခြင်းလူတွေဟာဒီနေရာမှာချိတ်ဆက်ပြီးတော့မှလာရောက်ပျော်ပါကြတာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။အခုဖမ်းဆီးခံခဲ့ရတဲ့အမျိုးသား35ဦးထဲမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသား၄ဦးပါဝင်ပြီးထိုင်း24ဦးနဲ့လာအိုအမျိုးသားတွေပါဝင်တယ်လို့ဗီယက်နမ်နိုင်ငံသားမော်ရယ်တရုတ်စာတို့လည်းပါဝင်နေတယ်လို့ဆိုပါတယ်။နိုင်ငံသားအမျိုးသားပြည်သားတွေဟာတရားဝင်ဗီဇာနဲ့လာရောက်လည်းပတ်နေကြပြီးတခြားအလုပ်တွေကိုလာရောက်လုပ်ကိုင်နေကြတာကိုစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းပြောပါတယ်။ပြည်သူအဖြစ်လုပ်ကိုင်နိုင်ဖို့အတွက်ထိုင်းနိုင်ငံမှာတရားဝင်ခွင့်ပြုထားချက်မရှိတာကြောင့်ဖမ်းဆီးခံရသူတွေအနေနဲ့ဒီလိုလုပ်ငန်းကိုလုပ်ကိုင်နေသူတွေကိုတရားဥပဒေကြောင့်ရအရေးယူသွားမှာဖြစ်တယ်လို့လည်းလဝကအကြီးအကဲဒူရဲချုပ်စွန်ဖုံးချင်တူကငါပြောဆိုသွားပါတယ်။လဝကသတင်းစာရှင်းလင်းပွဲအတွင်းယောက်ျားပြည်သူကန်းကိုဝင်ရောက်ဖမ်းဆီးနိုင်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေဟာဧည့်သည်အဖြစ်အသွင်ဆောင်ပြီးလက်ပတ်ထဲတာပါ။ပျော်ပါဖို့အတွက်ငွေချေပြီးတဲ့အချိန်ကြာမှအခန်းပြင်ကနေစောင့်နေကြတဲ့တခြားရဲတပ်ဖွဲ့ဝင်တွေကိုအချက်ပေးခဲ့ကြတယ်လို့ဆိုပါတယ်။online ကနေ VIP အသင်းဝင်ထားတဲ့သူတွေဟာအမျိုးသားပြည်ထောင်စုကိုပျော်ပါနိုင်ဖို့အတွက်ကလပ်ကိုလာတဲ့အခါမှာအခကြေးငွေကကြီးကြီးပေးခဲ့ရတယ်လို့ဆိုပါတယ်။ယောက်ျားပြည်ထောင်စုဟာတနာယီကိုထိုင်းဘတ်ငွေ3500၊မြန်မာကျပ်ငွေ13000ကနေဘတ်ငွေ6000 ချက်3သိန်းအထိရရှိခဲ့ကြတာပါအများဆုံးငှားရမ်းခံရသူတွေဟာတစ်နှစ်ကိုဘတ်ငွေ5000နဲ့မြန်မာကျပ်ငွေနဲ့ဆိုရင်25သိန်းလောက်ထိဝင်ငွေရနေကြကြောင်းထိုင်းရဲတပ်ဖွဲ့ရဲ့စစ်ဆေးတွေ့ရှိချက်တွေထဲမှာဖော်ပြထားပါတယ်လက်ရှိမှာတော့ယောက်ျားပြည်တစားခန်းဖြစ်ဖွင့်ထားတဲ့ကလပ်ပိုင်ရှင်ထိုင်းနိုင်ငံသား2ဦးကိုလည်းဖမ်းဆီးအရေးယူထားကြောင်းထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှာပြောပြသွားတာပါရှင်။အခုတော့2019ခုနှစ်နှစ်ချုပ်အထူးအစီအစဉ်ထုတ်လွှင့်ခြင်းရောက်လာပါပြီ။အမေရိကန်မှာနိုင်ငံရေးအပြိုင်မှုတွေကအစကိုရီးယားကျွန်းဆွယ်ကနျူကလ িয়ার ပြဿနာအဆုံးကမ္ဘာတဝန်းမှာပြီးခဲ့တဲ့2019ခုနှစ်ထဲနိုင်ငံရေးပြဿနာပေါင်းစုံကြုံခဲ့ရပါတယ်။ကမ္ဘာသတင်းတွေမှာဒီလိုအထင်ကရတွေ့ခဲ့ရတဲ့ဖြစ်ရပ်တွေကိုတော့ကိုအောင်လွင်ဦးကမဆုမွန်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ရှင
်။အမေရိကန်ပြည်တော်စုကိုတရားမဝင်ဝင်လာတဲ့သူတွေကိုတားဆီးဖို့နေဆက်မှာတတိုင်းဆောင်မဲ့အစီအစဉ်တွေအသုံးစရိတ်ကိုလွတ်တော်ကအတည်ပြုမပေးတာကြောင့်အစိုးရလုပ်ငန်းတွေကိုသမ္မတဒေါ်နယ်ထရန့်စိတ်တပိုင်းရပ်ဆိုင်းထားတာနှစ်သစ်ခုကာလအထိရောက်လာတဲ့အတွက်အမေရိကန်သမိုင်းမှာအကြဆုံးဖြစ်ခဲ့ပါတယ
် As long as it takes I mean look I'm prepared I think the people of the country think I'm right
လိုအပ်တဲ့အချိန်ထိအစိုးရလုပ်ငန်းတွေရပ်ထားဖို့ပြင်ဆင်ထားတယ်လို့သမ္မတထရန့်ကပြောခဲ့ပေမဲ့ရပ်ပေါင်း35ရက်အကြာဇန်နဝါရီလ25ရက်နေ့မှာတော့တောင်းခံထားတဲ့ဒေါ်လာ 5.9 ဘီလီယံမရပါပေမဲ့လည်းအမေရိကန်ရှော့ပီးပြီးအစိုးရလုပ်ငန်းတွေကိုပြန်လည်လည်ပတ်ခဲ့ရတာပ
ါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကဇန်နဝါရီလတည်းတရုတ်နိုင်ငံခီးစဉ်အပြီးမှာပဲပြောဆိုလိုက်ပါတယ
်ဇန်နဝါရီလ28ရက်နေ့ကဘရာဇီးနိုင်ငံရှေ့တောင်ပိုင်းကရေကတာတစ်ခုပြိုကျရာကရာနဲ့ချီပျောက်ဆုံးနေတဲ့သူတွေကိုအရေးပေါ်ဝန်ထမ်းတွေရှာဖွေခဲ့ရပါတယ်ခီးစဉ်တွေလိုက်ပတ်လာတဲ့ဘတ်စကတ်စင်းလည်းမြေပြိုတွေထဲမှာပါသွားခဲ့ပြီးဒါစင်းနဲ့ချီသေးဆုံးနေတဲ့သူတွေကိုလည်းနောက်ပိုင်းမှာတွေ့ရှိခဲ့ကြတာပ
ါမက္ကဆီကိုနိုင်ငံနဲ့နယ်စပ်ဒေသမှာအရေးပေါ်အခြေအနေကြီးညာမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကိုပယ်ချဖို့အောက်လွှတ်တော်ကဆုံးဖြတ်လိုက်ပါတယ
်
သမ္မတထရမ့်ရဲ့ Republican Party ကလွှတ်တော်ကိုယ်စားလှယ်73ရောက်အပါအဝင်ထောက်ခံမဲ245မဲကန့်ကွက်မဲ182မဲနဲ့ဆုံးဖြတ်ချက်ချခဲ့တဲ့အကြောင်းအောက်လွှတ်တော်ယာယီဥက္ကဋ္ဌကြီးညာလိုက်တာပါဖေဖော်ဝါရီလ28ရက်နေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာဒုတိယကြိမ်ထိပ်သီးတွေ့ဆုံခဲ့ကြပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲဒုတိယနေ့မှာပဲအဖို့အထစ်တွေနဲ့ကြုံခဲ့ရတာပါ။မြောက်ကိုရီးယားကပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားဖို့တောင်းဆိုနေပေမဲ့မဖြစ်နိုင်သေးကြောင်းသမ္မတထရန့်ကပြောဆိုခဲ့ပါတယ
်။မလ10ရက်နေ့မှာအီသီယိုးပီးယားလေယောင်ပိုင်း Boeing 737 MAX အမျိုးအစားခီးတဲ့ရင်ပြည့်ကျက်ရာကခီးတဲ့149ယောက်နဲ့လေယာဉ်ဝင်နှက်8ယောက်စုစုပေါင်း159ယောက်သေဆုံးသွားပါတယ်အဒစ်စဘာဘာလေဆိပ်ကပြန်ထပ်ပြီးမိနစ်ပိုင်းအကြာမှာလေယာဉ်ပြည့်ကျခဲ့တာပါနယူးဇီလန်နိုင်ငံမှာမတ်လ15ရက်နေ့တောက်ကြံနေ့မွတ်စင်နေ့ဝတ်ပြုနေတဲ့ဗလီတစ်ခုနဲ့တနသမားတယောက်ဝင်ရောက်ပြစ်ခတ်ရာကလူ90ယောက်သေဆုံးသွားပါတယ်ခရစ်စ်ချာ့ချ်မြို့ကဗလီမှာပြစ်ခတ်မှုကိုတော့တနသမားကအင်တာနက်လူမှုကွန်ရက်မှာတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ
နယ်သာလန်နိုင်ငံယူထရက်မြို့နယ်မှာတော့မတ်လ18ရက်နေ့ကတနသမားတယောက်ရဲ့လက်ချက်နဲ့လူ3ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရရှိခဲ့ပါတယ်။တူရကီနယ်ဝါဒီတနသမားကိုတော့လုံခြုံရေးအာဏာပိုင်တွေနောက်ပိုင်းမှာဖမ်းဆီးရခဲ့ပါတယ
်။အာဖရိကတိုင်းမှာအဆိုးအဆုံးကပ်ဘေးတစ်ခုဖြစ်မလလယ်မှာတက်ခတ်ခဲ့တဲ့အီဒိုင်းဆန်ကလုံးမုန်တိုင်းကြောင့်မိုဇမ်ဘစ်၊ဇင်ဘာဘွေနဲ့မလာဝီနိုင်ငံတွေမှာအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရပြီးလူပေါင်း1000ကျော်သေဆုံးခဲ့ပါတယ်။ဝန်ထမ်းတဲ့အဆိုးဆုံးခံခဲ့ရတဲ့မိုဇမ်ဘစ်နိုင်ငံမှာလည်း၃ရက်ကြာဝန်ထမ်းချင်းထိမှန်သတ်မှတ်ခြင်းပါခဲ့တာ
ပါ။ဒီရက်နိုင်ငံမိုဆူအမျိုးအနီးတီဂရစ်မြစ်ထဲမှာတော့မတ်လ21ရက်နေ့ကကတို့တင်မော်တစင်းနင်းမြုပ်ရွာကလူ80နီးပါးသေဆုံးခဲ့ရပါတယ်။အလွန်ကျွန်းတင်ဆောင်လာတဲ့ကတို့တင်မော်နင်းမြုပ်မှုအတွင်းမှာသေဆုံးရသူအများစုကတော့ရေမကူးနိုင်တဲ့ကလင်းငယ်တွေနဲ့အမျိုးသမီးတွေပဲဖြစ်ကြပါတယ်။
internet မှာလေးဝဲချက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကကိုလွန်ဝင်ပေးထားတဲ့နိုင်ငံရဲ့စည်းကမ်းတွေကိုအချင်းချင်းချိုး�ဖောက်နေတဲ့အကြောင်း Ecuador သမ္မတက April 2ရက်နေ့မှာပဲပြောလိုက်ပါတယ်။နောက်သတင်းပတ်မှာပဲလွန်ခဲ့တဲ့9နှစ်တုန်းက Ecuador တန်ရုံမှာကိုလွန်ဝင်အမကန်ပေးထားတာကိုချိုးဖောက်မှုနဲ့ London တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ပြီးနောက်ပိုင်းမှာသတင်းပတ်50ထောင်နဲ့စင်ချက်ချခဲ့တာပါ။
ဆူဒန်နိုင်ငံကိုနှစ်ပေါင်း30ကြာအာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့တဲ့သမ္မတအိုမာအယ်ဘာရှီရကိုယာရုကနေဖယ်ရှားလိုက်ကြောင်းဧပြီလ17ရက်နေ့မှာပဲစစ်တပ်ကကြေညာလိုက်ပါတယ်။အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလေးလာနီးပါးကြုံခဲ့ရပြီးတဲ့နောက်မှာပဲစစ်တပ်ကနေအာဏာသိမ်းဖယ်ရှားလိုက်တာဖြစ်ပါတယ
်။နက္ခတ္တဗေဒဆန်ယူပဗေဒပညာရပ်မှာသမိုင်းဝင်အောင်မြင်မှုအဖြစ်စကြာဝဠာတွေက black hole လို့ခေါ်တဲ့တွင်းနယ်ကြီးရဲ့ဓာတ်ပုံကိုနိုင်ငံတကာသိပ္ပံပညာရှင်အဖွဲ့ကဧပြီလ10ရက်နေ့မှာထုတ်ဖော်ပြသလိုက်ပါတယ်။ လင်းနစ်သန်းပေါင်း50လောက်အကွာအဝေးမှာရှိတဲ့တွင်းနယ်ကြီးကိုတော့နိုင်ငံတကာသုတေသနပညာရှင်200ရောပါဝင်တဲ့စီမံကိန်းက2012ခုနှစ်ကစလို့လေးလာမှတ်တမ်းတင်ခဲ့ကြတာပါ
ပြင်သစ်နိုင်ငံပါရီမြို့တော်ကရာစုနှစ်နဲ့ချီတက်တန်းရှိနေပြီဖြစ်တဲ့ Northern Cathedral ဘုရားကျောင်းဟာဧပြီလ15ရက်နေ့မှာတော့မိလောင်မှုဖြစ်ပွားရာကအကြီးအကျယ်ထိခိုက်ပျက်စီးသွားခဲ့ပါတယ်။ခေါင်မိုးနဲ့ပြတ်သက်အပါအဝင်အဆောက်အဦနဲ့သမိုင်းဝင်ပစ္စည်းတချို့ပျက်စီးခဲ့ရတဲ့ဒီဘုရားကျောင်းကိုလာရောက်ကြည့်ရှုခဲ့တဲ့သမ္မတအီမာနွေမက်ခရွန်ကတော့အမြန်ဆုံးပြန်လည်မုန်းမံပြင်ဆင်ဖို့ပြောခဲ့ပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ရဲ့သူ့ရဲ့စီရင်ရေးဖော်ဝင်နေရုရှားနဲ့ပူးပေါင်းကြံစည်ခဲ့တဲ့ထောက်ထားမတွေ့ရတဲ့အကြောင်းရှင်းနေချက်ဝီလျံဘာကဧပြီလ18ရက်နေ့မှာကြေညာပါတယ်။သူ့ဆောင်ဆိုင်ရေးမှူးရောဘတ်မူလာရဲ့နှစ်နှစ်နီးပါးကြာဆောင်ဆန်းမှုတွေမှာပူးပေါင်းကြံစည်တဲ့ထောက်ထားမတွေ့ရတဲ့အကြောင်းဆောင်ဆန်းရေးမှူးရဲ့အစီရင်ခံစာကိုထုတ်ပြန်မှာရှင်းနေချက်ကပြောဆိုလိုက်တာပါ။
တီရီလင်္ကာနိုင်ငံမှာတော့ဧပြီလ27ရက်နေ့တနင်္ဂနွေနေ့ကအီစတာပွဲတော်နေ့မှာပဲခရီးရန်ဖျားကျောင်း3ခုနဲ့ဟိုတယ်3ခုတိုက်ခိုက်ခံရပြီးတော့လူပေါင်း250ကျော်သေဆုံးပြီး900လောက်ဒဏ်ရာရရှိခဲ့ကြပါတယ်။အီစတာတနင်္ဂနွေနေ့မတိုင်ခင်ရန်နေငယ်လူမှာပဲအသေးခံဘုံးခွဲသူတယောက်ကဟိုတယ်တစ်ခုမှာတဲခိုခဲ့ပြီးတော့အဲ့ဒီနောက်ပိုင်းမှာမှဒီတိုက်ခိုက်မှုတွေကျူးလွန်ခဲ့တာလို့လည်းလုံခြုံရေးဗီဒီယိုကင်မရာမှတ်တမ်းတွေမှာတွေ့ရှိခဲ့ရပါတယ်။
မီလစကနီနီမှာပဲထိုင်ဝမ်ဟာအာရှတိုက်မှာပထမဆုံးလိန်နူချင်းလက်ထပ်ခွင့်ပြုတဲ့နိုင်ငံဖြစ်လာပါတယ်။အမျိုးသားအမျိုးသမီးလိန်နူစုံမဲ့သူဇုံနွဲတွေတာမန်ဇုံနွဲတွေလိုပဲကလေးမွေးစားခွင့်အမွေဆက်ခံခွင့်ပါဝင်ခွင့်ရေးတွေခံစားခွင့်ရမယ့်ဥပဒေကိုထိုင်ဝမ်လွှတ်တော်ကအတည်ပြုပေးလိုက်တာပါ
EU ရောဘာတမကကနေခွဲထွက်ရေးအတိုက်ခံနေတဲ့ရင်ဆိုင်နေရတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာမေလ24ရက်နေ့မှာပဲယာရုဝနေတုတ်ထွက်လိုက်ရပါတယ်
to serve the country I love
ရာထူးကနှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိုတော့လန်ဒန်မြို့တော်ကဝင်ကြီးချုပ်ရုံးမှာဝန်ထမ်းပန်းနဲ့သူကြေညာသွားခဲ့တာပ
ါဗြိတိန်နိုင်ငံတာမန် post mouse ကမြို့မှာဇွန်လ9ရက်နေ့ကကျင်းပတဲ့ဒီဒီကန်တက်တိုက်ပွဲ85နှစ်ပြည့်အခမ်းအနားကို Elizabeth ဘီမာကြီးနဲ့အတူသမ္မတ Trump နဲ့တက်ရောက်ခဲ့တာပါဒုတိယကမ္ဘာစစ်အတွင်းနာဇီတွေသိမ်းပိုက်ထားတဲ့ဥရောပကိုပထမဆုံးမဟာမိတ်တွေချေချနိုင်ခဲ့တဲ့ပြည်သစ်နိုင်ငံ Normandy ကမ်းခြေကိုထိုးစစ်ဆင်အောင်ပွဲခံခဲ့တဲ့စစ်ဆင်ရေးထိမ်းမဲ့အခမ်းအနားကိုတော့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုပါဝင်ကမ္ဘာ့ခေါင်းဆောင်တရားစင်ကျော်တက်ရောက်ကြပါတယ်။ဇွန်လဆန်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီချင်းဖင်တို့ထိပ်သီးတွေ့ဆုံကြပါတယ်။ခီးစဉ်တွင်နိုင်ငံဆက်ဆံရေးတွင်းမြင့်မှုလည်းခေါင်းဆောင်နှစ်ယောက်ကကတိပြုခဲ့ကြတာပ
ါ။ရာဇဝတ်မှုကျူးလွန်သူတွေဖြစ်တဲ့တန်တရားရှိသူတွေကိုတရုတ်ပြည်မကြီးပို့ဆောင်ခွင့်ပြုမဲ့ဥပဒေကြမ်းတရက်ကိုစန့်ကျင်ကန့်ကွက်ရာကနေဟောင်ကောင်မှာတော့အစိုးရစန့်ကျင်ဆန္ဒပြပွဲတွေဂျွန်လဆဲမှာစတင်ပေါ်ပေါက်ခဲ့ပါတယ
် I now announce that the government has decided to suspend the legislative amendment exercise
ဂျွန်လ15ရက်နေ့မှာတော့ဒီဥပဒေကြမ်းကိုဆိုင်းငံ့လိုက်ကြောင်းအုပ်ချုပ်ရေးမှူးကယ်ရီလန်ကကြေညာခဲ့ပါတယ်
တောင်မြောက်ကိုရီးယားနဲ့နိုင်ငံဂျာကန်နယ်မြေမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းနဲ့သမ္မတဒေါ်နယ်ထရန့်တွေ့ဆုံပါတယ်။ဇွန်လ30ရက်နေ့မှာမြောက်ကိုရီးယားခေါင်းဆောင်နဲ့သမ္မတထရန့်တွေ့ဆုံတာဟာစစ်မဲ့ဆုံးဒေသမှာပထမဆုံးအခြေအမေရိကန်သမ္မတတူသွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ပူလူ11အာကတယင်နဲ့လာကွာဝေါ်ကိုပထမဆုံးလူသားတွေချီချမ်းနိုင်ခဲ့တဲ့ခီးစဉ်250ဖြည့်ဖြည့်ဝါရှင်တန်ဒီစီမှာကျင်းပပါတယ်။1969ခုနှစ်ဇွန်လ20ရက်နေ့မှာအမေရိကန်အာကတယင်မှုတွေဖြစ်ကြတဲ့နီးလ်အမ်စထရောင်းနဲ့အက်ဒရင်အက်ဒရင်တို့လာကွာဝေါ်ကိုသမဆုံးအောင်မြင်စဉ်တက်နိုင်ခဲ့တဲ့250ပြည့်ထိမှတ်ဖြစ်တဲ့ American Agatha Agency NASA ကထူးစီစဉ်တဲ့ကိုစီစဉ်ချင်းပါဖြစ်ပါတယ
် Boris Johnson is elected
ဇူလိုင်လနောက်ပိုင်းမှာပဲဗြိတိန်နိုင်ငံမှာတော့ Boris Johnson ဝန်ကြီးချုပ်တည်ဖြစ်လာပါတယ်ဥရောပသမဂ္ဂ EU ကနေမရရအောင်ခွဲထွက်ဖို့ကတိပြုထားတဲ့နိုင်ငံရေးသမားတဦးအဖြစ်ကနေဝန်ကြီးချုပ်ဖြစ်လာခဲ့တာပ
ါကမ္ဘာအကြီးဆုံးမုတ်တုံတစ်တော်ဖြစ်တဲ့အမေဆုံးတစ်တော်မှာအကြီးအကျယ်တော်မီလောင်ချမ်းမှုတွေနဲ့ကျုံနေရတဲ့အတွက်မင်းငင်းတက်ဖို့အကူအညီဖြစ်အမေရိကန်ဒေါ်လာ22သန်းပေးဖို့ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့စက်မှုထည့်သည့်ခုနှစ်နိုင်ငံ G7 ခေါင်းဆောင်တွေကကန့်လန့်ပါတယ်။ဒါပေမဲ့လည်းဘရာဇီးလ်သမ္မတကတော့ကန့်လန့်ချက်ကိုပယ်ချခဲ့တာပါ။စက်တင်ဘာလနောက်ပိုင်းနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ရာသီဥတုဆိုင်ရာညီလာခံမှာဆွေဒင်နိုင်ငံကအသက်16နှစ်အရွယ်တက်ကြွလှရှားသူဂရီတာ သွန်ဘတ်ကကမ္ဘာခေါင်းဆောင်တွေကိုအပြင်းထန်ဝေဖန်လိုက်ပါတယ်
။ Yet you all come to us young people for hope.How dare you
သူတို့ကျောင်းသားရွယ်လူငယ်တွေကရာသီဥတုဖောက်ပြန်မှုတွေကိုတက်ပြည့်ရေးလှုပ်ဆောင်နေခြင်းမှာကမ္ဘာခေါင်းဆောင်တွေပြက်ကွက်နေတဲ့အပေါ်ပြစ်တင်ပြောဆိုသွားတာပ
ါယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်ပြီးတော့စကားပြောခဲ့တဲ့ကိစ္စနဲ့ဆက်နွယ်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်မှာတရားစွဲဆိုအရေးယူသင့်မသင့်စုံစမ်းမှုတွေစတင်တော့မယ့်အကြောင်းစက်တင်ဘာလ24ရက်နေ့မှာတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာလိုက်ပါတယ်
I'm announcing the House of Representatives moving forward with an official impeachment inquiry.
ဆုံးသမ်းစစ်ဆေးမှုတွေတရားဝင်စတင်မှုအောက်လွှတ်တော်ရေးရာကော်မတီ6ခုကိုတာဝန်ပေးလိုက်ကြောင်းနဲ့သမ္မတအနေနဲ့တာဝန်ခံမှုရှိဖို့ဘသူမှဥပဒေအထက်မှနေလို့မရတဲ့အကြောင်းလွှတ်တော်ဥက္ကဋ္ဌကပြောဆိုသွားတာပါ။အ
ော်တိုဘလန်ဇမ်းမှာပဲထိုင်းနိုင်ငံရှိမြောက်ပိုင်းခေါရိုင်မျိုးသားတစ်တော်ဂျိုဝဲနဲကကြောက်ထဲကိုပြုတ်ချရာကတောစင်ရင်စတဲ့ကောင်တည်ဆုံသွားပါတယ်။စင်ငယ်တကောင်ရေစီးထဲမှာမျောပါသွားတာကိုကယ်ဆယ်ဖို့ကျန်တဲ့စင်တွေကြိုးစားရင်းနဲ့ရေစီးတန်တဲ့ချောင်းနဲ့ပြုတ်ချပြီးတည်ဆုံခဲ့ကြတာပါ
။စီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းမဲ့အကြောင်းအမေရိကန်သမ္မတကကြေညာလိုက်ပြီးတဲ့နောက်မှာအော်တိုဘာလဇန်ပိုင်းမှာပဲတူရကီကနေအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတဲ့အမေရိကန်ရဲ့မဟာမိတ်ကပ်တပ်ဖွဲ့ဝင်တွေကိုထိုးစစ်တွေစတင်လိုက်ပါတယ်
။ The Norwegian Nobel Committee
မတော်စကူကနေတွင် Nobel ညဉ့်ဉေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဖေအခမက်အလီကိုချီးမြှင့်လိုက်ပါတယ်။ညဉ့်ဉေးကျူပန်းမှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုသူသဖြင့်အင်းနီဂျီအရီထရီးယားနိုင်ငံနဲ့နေဆပ်ပရိဖက်ကိုညဉ့်ဉေးချမ်းချမ်းဖြစ်ရှင်းနိုင်ခဲ့တဲ့ကျူပန်းအားထုတ်မှုတွေကြောင့်ရွေးချယ်လိုက်တာဖြစ်တဲ့အကြောင်းနော်ဝေနိုင်ငံ Nobel ညဉ့်ဉေးဆုရွေးချယ်ရေးကော်မတီကအောက်တိုဘာ17ရက်နေ့မှာကြေညာလိုက်တာပါ။
အော်တိုဘာလနောက်ပိုင်းတုန်းကဗြိတိန်နိုင်ငံ EFSEP နဲ့ Green မျိုးကစက်မှုဇုံတစ်ခုမှာရပ်ထားတဲ့ကုန်တင်ကားထဲမှာတော့လူသေအလောင်း39လောက်ကိုတွေ့ရှိခဲ့ပါတယ်။ဒီနောက်ပိုင်းမှာတော့ဒီသေဆုံးသူတွေဟာ VN နိုင်ငံသားတွေဖြစ်ကြောင်းစုံစမ်းသူတွေကစစ်ဆေးတွေ့ရှိခဲ့ကြပါတယ
်။ Syrian နိုင်ငံစစ်ဆေးရေးတွေ IS Islam ဆွေးနွေးအဖွဲ့ခေါင်းဆောင်အဘူဘကာ El Baghdadi ကို American တပ်ဖွဲ့တွေတုတ်တင်ရှင်းလင်းနိုင်ခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်အော်တိုဘာ29ရက်နေ့မှာပဲကြေညာလိုက်ပါတယ်။ကမ္ဘာမှာအလို့ရှိဆုံးအကြမ်းဖက်ခေါင်းဆောင်ကိုအထူးစစ်ဆင်ရေးမှာအသိမိခဲ့တဲ့အကြောင်းအင်ဗျူရိုကနေကြေညာလိုက်တာပ
ါ။ဗြိတိန်နိုင်ငံကနာမည်ကျော်လန်ဒန်တံတားပေါ်မှာတော့နိုဝင်ဘာလ29ရက်နေ့ကဓားနဲ့တိုက်ခိုက်မှုကြောင့်လူတစ်ယောက်သေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။တိုက်ခိုက်တဲ့သူကိုတော့ရဲတပ်ဖွဲ့ကအသေးပြစ်ခတ်ပြီးတော့ဖမ်းဆီးခဲ့ပါတယ်
။ဗြိတိန်နိုင်ငံနာမည်ကျော်ရေပေါ်မြို့ဖြစ်တဲ့ Venice မှာနှစ်ပေါင်း50ကျော်အတွင်းအဆိုးဆုံးရေကြီးမှုနဲ့ကြုံခဲ့ရပါတယ်။ရေကြီးမှုကြောင့်Venice မြို့ကထင်ကရစိတ်မတ်စ်ဘက်စလီကာဖျားကြောင်ပါဝင်မြို့ရဲ့80ရာခိုင်နှုန်းလောက်ရေပေးတင်နေတာပ
ါမြောက်အတလန်တိတ်စာချုပ်နေတိုးအဖွဲ့ရဲ့အနှစ်80မြောက်ထိပ်သီးအစည်းအဝေးပွဲကိုတော့သဘောထားကွဲပြားမှုတွေကြားကပဲလန်ဒန်မှာဒီဇင်ဘာလ4ရက်နေ့ကစပြီးကျင်းပခဲ့ပါတယ်ဂျီလာကန်မစခင်မှာကတဲ့ကူကအမေရိကန်သမ္မတထရန့်နဲ့ပြင်သစ်သမ္မတအီမာနျူရယ်မက်ခရွန်တို့ကြားမှာအခြေတင်ဖြစ်ခဲ့ကြတာပ
ါနယူးဇီလန်နိုင်ငံဝှိုက်အိုင်လန်ကျောမှာဒီဇင်ဘာလ9ရက်နေ့ကမိတောင်ပေါက်ကွဲမှုကြောင့်လူ78ဦးထပ်မံတေဆုံးသွားပါတယ်။ဩစတြေးလျနိုင်ငံသား24ယောက်ပြင်အမေရိကန်၊ဗြိတိန်၊ဂျာမနီ၊တရုတ်၊မလေးရှားနဲ့နယူးဇီလန်နိုင်ငံတို့ကခီးစွာ49ယောက်အလဲပတ်ရောက်နေခြင်းမှာပဲမိတောင်ပေါက်ကွဲမှုဖြစ်ခဲ့တာပါ။အ
ိန္ဒိယနိုင်ငံမှာတော့နိုင်ငံသားဖြစ်ခွင့်ဥပဒေအတွက်ကိုဒီဇင်ဘာလ17ရက်နေ့ကပဲပြဋ္ဌာန်းလိုက်ပါတယ်။ဒီဥပဒေအတွက်ဟာဟိန္ဒူဘာသာဝင်တွေကိုဦးစားပေးထားပြီးတော့လူနည်းစုဘာသာဝင်တွေရဲ့အခွင့်အရေးကိုကန့်သတ်ရာရောက်တဲ့ဆိုပြီးတော့နိုင်ငံအနှံ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရတာကနေလူအသေးပြောက်တွေလည်းရှိခဲ့ပါတယ်
။2019ခုနှစ်ရဲ့ထူးခြားဆုံးပုဂ္ဂိုလ်အဖြစ်ဆက်ကျော်သက်ရွယ်စီရီနိုင်ငံကပတ်ဝန်းကျင်ထင်သိရေးလှူရှားသူ Greta Thunberg ကိုနာမည်ကျော် Times မဂ္ဂဇင်းကြီးကရွေးချယ်လိုက်ပါတယ်။ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာကိုအကျယ်လောင်ဆုံးပြောနိုင်သူဖြစ်တာကြောင့်ရွေးချယ်ခဲ့တာလို့လည်း Times မဂ္ဂဇင်း Editor ချုပ်ကဒီဇင်ဘာလလယ်မှာပဲပြောဆိုလိုက်တာပါ။
ဒီဇင်ဘာလ13ရက်နေ့ကကျင်းပခဲ့တဲ့ဗြိတိန်အထွေထွေရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့ Conservative Party ကအနိုင်ရရှိသွားပါတယ်။ကိုယ်စားလှယ်650ရှိတဲ့အောက်လွှတ်တော်မှာ80ရာခိုင်နှုန်းလောက်ရှိတဲ့360ကျော်အနိုင်ရလိုက်တာပါ။
American သမ္မတ Donald Trump ပေါ်အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုအတားအနှာရှင်းမှုဆွဲချက်တွေနဲ့ဒီဇင်ဘာလ18ရက်နေ့မှာပဲအောက်လွှတ်တော်ကတရားစွဲဖို့ဆုံးဖြတ်လိုက်ပါတယ်။အောက်လွှတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားအားလုံးနှိပါရဲ့ထောက်ခံမှုနဲ့အတည်ပြုလိုက်တဲ့အတွက်နှစ်ပေါင်း243နှစ်ကြာ American သမိုင်းမှာသမ္မတ Trump ဟာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာပါတယ်။
ကိုအောင်လွင်ဦးစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီစီစဉ်ကို VOA Internet ဆာမျက်နှာ burmese.voanews.com ရဲ့သတင်းပတ်စင်ကဏ္ဍအောက်ကနေပြီးတော့လည်းပြန်ပြီးနားဆင်နိုင်ပါတယ် VOA ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။2019ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ19 25 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ဒီမြန်မာပြည်ကပေးစာကန္တအစာနှစ်ချုပ်အထူးအစီအစဉ်ထူးခြားစံပြသတင်းများနေရာမှာတော့တိလက်ဆောင်တပုတ်တို့ကိုနားဆင်ကြရမှာပါအခုရင်ဆုံးပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုမတ်ရင်ချင်းနိုင်ငါကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကရခိုင်ပြည်နယ်မြေပုံမြို့နယ်မှာတပ်မတော်နဲ့အေးအေးရခိုင်တပ်ဖွဲ့တိုက်ပွဲတွေဖြစ်လို့ရွာသား 2,000 ကျော်လောက်ထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာသွားခိုလုံကြရပါတယ်။ဒါဟာ2019ကုန်ချိန်အထိရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ဖြစ်ပွားနေတာကိုပြသလိုက်တာဖြစ်ပြီးဒုက္ခသည်အရေအတွက်ကလည်းတသိန်းနီးပါးရောက်လာပြီလို့ကူညီနေတဲ့အဖွဲ့တွေကဆိုပါတယ်။2016-19ကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့တန်းတဝဲကျော်ရှိမဲ့မွတ်စလင်ဒုက္ခသည်တွေလည်းမြန်မာနိုင်ငံထဲပြန်ဝင်မလာကြသေးပါဘူး။အဲ့ဒီစားစစ်တွေဒုက္ခသည်စခန်းမှာပိတ်မိနေတဲ့မွတ်စလင်ဒုက္ခသည်တွေရခိုင်ပြည်နယ်ပြင်ပမြန်မာနိုင်ငံအတွင်းပိုင်းကိုခိုးဝင်ချိန်ဖမ်းဆီးခံရမှုတွေကလည်းဇက်တိုက်ဆိုသလိုဖြစ်နေပါတယ်။ရခိုင်ပြည်နယ်မှာငိုရှိနေပြီးသားပြဿနာတွေပြင်းငိမ့်မသွားတဲ့အပြင်ပြဿနာတွေပဋိပက္ခတွေတခုပြီးတခုတိုးလာနေတာပဲတွေ့ကြရပါတယ်။လာမယ့်2020ခုနှစ်ရခိုင်ပြည်နယ်မှာဘာတွေဆက်ဖြစ်လာမလဲဆိုတာရခိုင်ပြည်နယ်အတွက်ရောမြန်မာနိုင်ငံအတွက်ပါစိုးရိမ်ပူပန်ဖို့ကောင်းတဲ့အနေအထားမျိုးပါ။အဲ့ဒီကြောင့်လေ့လာတင်ပြသွားပါမယ်။
လာမယ့်2020ပြည့်ရဲ့မှာလဲရခိုင်ပြည်နယ်မြောက်ပိုင်းမှာတက်မတော်နဲ့အေးအေးတက်ဖွဲ့တိုက်ပွဲဖြစ်ပွားမှုရော့ကြမဲ့အရေးလက္ခဏာတိတ်မတွေ့ရပါဘူးအကြောင်းကတော့လက်ရှိတက်မတော်ခေါင်းဆောင်တွေနဲ့အေးအေးထိပ်ပိုင်းခေါင်းဆောင်တွေရဲ့ပြောဆိုချက်တွေမှာသူတို့အနေနဲ့ရခိုင်ပြည်နယ်ကစီရေးပဋိပက္ခကနေနောက်ဆုတ်သွားမဲ့အနေအထားမျိုးပါဝင်တာမတွေ့ရလို့ပါပဲအေးအေးဟာအင်အားတစုံတရာရှိပြီးလူထုထောက်ခံမှုလည်းရနေတာမို့တက်မတော်ဘက်ကလွယ်လွယ်နှိမ်နင်းနိုင်မှာမဟုတ်ပါဘူးအခြားတစ်ဖက်မှာလည်းတက်မတော်ဟာတရားဝင်တက်မတော်တရက်ဖြစ်နေတာကြီးရည်လီတက်ဖွဲ့စုံဖွဲ့စည်းထားနိုင်တာကျယ်ပြန့်တဲ့အင်အားအရင်းမြစ်ရှိနေတာမို့တက်မတော်ကိုရခိုင်ပြည်နယ်မြောက်ပိုင်းကထွက်ခွာသွားအောင်အေးအေးတက်ဖွဲ့ကစွမ်းဆောင်နိုင်မှာမဟုတ်ပါဘူးအခုလိုအခြေအနေမျိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာကကရင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေကတက်တည်ပြခဲ့ပြီးဖြစ်ပါတယ်။အဲဒီမှာဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခကြောင့်နစ်နာရသူတွေကတော့ဒေသခံတိုင်းသားတွေဖြစ်ပြီးအသက်သေဆုံးဒဏ်ရာရကြတာဒုက္ခသည်စခန်းတွေရောက်ပြီးဘဝမျောလင့်ချက်မဲ့သွားတာမျိုးလည်းကြုံကြရပါတယ်။အဆိုးဆုံးကတော့စစ်ပွဲရှေ့ကျရင်ရှေ့ကျသလောက်ဒေတာရင်းကလူမျိုးစုတစ်ခုလုံးရဲ့စီးပွားရေးပညာရေးလူမှုရေးအဖက်ဖက်ကနှိမ့်ချသွားခဲ့တာမျိုးပါပဲလက်ရှိအချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေတရားဝင်နေရပြန်လာတာမျိုးမရှိသေးတာကြောင့်မြမအစိုးရအနေနဲ့နိုင်ငံတကာဖိအားဒဏ်တွေရင်ဆိုင်နေရဆဲပါဒုက္ခသည်စခန်းကိုရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အနေအထားဟာဘလို့အခွင့်ရေးဘလို့အနေထားရမှပြန်လာမယ်လို့တောင်းဆိုပြီးမြန်မာအစိုးရကနိုင်ငံရေးတိုက်ပွဲစဉ်နဲ့ပုံသဏ္ဍာန်မျိုးဖြစ်နေတာကြောင့်လွယ်လွယ်ပြန်လာကြလိမ့်မယ်လို့မှမျော်မှန်းနိုင်ပါဘူးတကယ်လို့များကုလသမဂ္ဂရဲ့ ICJ အပြည်ပြည်ဆိုင်ရာတရားရုံးကနေဂျီနိုဆိုက်အမှုမှာမြန်မာနိုင်ငံအပေါ်ဂျားဖြစ်အမိန့်တစ်ခုခုချမှတ်ပေးလိုက်တဲ့ဆိုရင်အဲ့ဒီဒုက္ခသည်တွေပြန်လာရေးပြဿနာပိုကြာပိုဆိုးသွားနိုင်စရာအကြောင်းရှိနေပါတယ်
အဲ့ဒီတန်းတော်ကျော်လောက်ရှိတဲ့ဒုက္ခသည်တွေနေရပြန်လာရေးပြဿနာမရှင်းသေးနိုင်ခဲ့လူတသိန်းလောက်ရှိမဲ့စစ်တွေဒုက္ခသည်စခန်းကမွတ်စလင်တချို့လူမောင်းခိုးကူးသူတွေရဲ့အကူအညီနဲ့အေယာဝတီတိုင်းပဲခူးတိုင်းကနေတဆင့်ရန်ကုန်ဘက်ထွက်ခွာတာ ဥပဒေအရအဲ့ဒီလူတွေဟာခွင့်ပြုချက်မရှိပဲရခိုင်ပြည်နယ်အပြင်ဘက်သွားခွင့်မရှိဘူးဆိုပြီးအာဏာပိုင်တွေကဖမ်းဆီးတချို့ကိုထောင်ချတချို့ကိုနေရာပြန်ဖို့လုပ်နေတာစတာတွေနေစဉ်ရက်ဆက်မြင်တွေ့နေကြရပါတယ်ဒီပြဿနာတနည်းအားဖြင့်စစ်တေဘက်ကဒုက္ခသည်စခန်းဖျက်သိမ်းရေးပြဿနာပြေလည်အောင်မဖြေရှင်းနိုင်ရဲ့နိုင်ငံတကာကနေနောက်ထပ်ရောက်လာနိုင်တဲ့ပြဿနာကြီးတစ်ခုဖြစ်သွားနိုင်ပါတယ်ရခိုင်ပြည်နယ်မှာတရုတ်နဲ့အိန္ဒိယနိုင်ငံတွေရဲ့စီမံကိန်းကြီးတွေရှိနေပါတယ်အေတပ်ဖွဲ့ဌာနချုပ်ဟာတရုတ်နယ်စပ်မှာအခြေစိုက်တာကြောင့်တရုတ်အစိုးရနဲ့လည်းအဆက်ဆံရှိပြီးတရုတ်စီမံကိန်းတွေကိုအနှောက်အယှက်ပေးမှာမဟုတ်တဲ့အတွက်ရခိုင်ပြည်နယ်တွေကတရုတ်ရည်နှီးမြှုပ်နှံမှုတွေပြဿနာကြီးကြီးမားမားကြုံရမှာမဟုတ်ပါဘူးဒါပေမဲ့အိန္ဒိယနိုင်ငံရဲ့ကလဒန်မြစ်ဘက်ဆုံစီမံကိန်းကြီးကတော့အေနဲ့တပ်မတော်တိုက်ပွဲတွေကြောင့်လက်ရှိမှာကိုပဲပြဿနာမျိုးစုံကြုံနေရပြီးနောက်ပိုင်းစီမံကိန်းအကောင့်ထည့်ပေါ်လာရင်မှလည်းအနှောက်အယှက်တွေအများကြီးကြုံရနိုင်ပါသေးတယ်အဲဒီလိုပြဿနာတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာနိုင်ငံတကာကတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဝေရောက်လာရေးဆိုတာကိုလည်းလောလောဆယ်မမျှော်မှန်းနိုင်သေးပါဘူ
းအရေးကြီးတာကပြည်သူတွေရဲ့စာဝင်နေရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပြဿနာပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့မောင်းနှော KI မြောက်ပိုင်းကမွတ်စလင်တွေရဲ့ဒေသမှာအာဆာအဖွဲ့ရဲ့အကြမ်းဖက်မှုတက်မတော်ရဲ့တံပြန်နှိမ်နှင်းမှုတဆက်တဲ့အဖက်ဖက်ကနေလုံခြုံရေးတင်းကျပ်မှုတွေကြောင့်2016အောက်တိုဘာနောက်ပိုင်းကတည်းကရေလုံငန်းပါဝင်တမွေးဝမ်းကြောင်းစီးပွားရေးလုပ်ငန်းအတော်များများပျက်စီးခဲ့ပြီးသားဖြစ်ပါတယ်။အခုတခါအေအေနဲ့တက်မတော်တိုက်ပွဲတွေကြောင့်အဲ့ဒီ area တွေကရခိုင်တိုင်းရင်းသားတော်များများဒုက္ခသည်စခန်းတွေမှာသွားခိုလုံနေရတယ်လို့မတည်ငြိမ်မှုကြောင့်ကျန်သူတွေစီးပွားရေးလုပ်ငန်းတွေလည်းကျဆင်းပြီးကြီးလန့်စာစာအခြေအနေရောက်ကုန်ပါတယ်။ဒီအတွက်ဖွံ့ဖြိုးရေးဆိုတာကိုလေမျှော်မှန်းလို့ရနိုင်တော့မှာမဟုတ်ပါဘူးအဲ့ဒီလိုပြဿနာမျိုးစုံနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်သူတွေကိုကယ်တင်ဖို့ဆိုရင်အေးအေးနဲ့တက်မတော်အပြစ်ခက်ရစဲကြဖို့လိုပါတယ်ပြစ်ခက်တိုက်ခိုက်မှုမရက်ဆဲနိုင်မချင်းနိုင်ငံရေးပြဿနာတွေကိုစပွဲဝိုင်းပေါ်မှာဖြေရှင်းကြဖို့စိတ်မဝင်စားမချင်းပြဿနာတွေမပြေလည်နိုင်တယ်လို့ပြည်သူတွေဆင်းရဲဒုက္ခရောက်နေကြအောင်မှာဖြစ်ပါတယ်အခြားတစ်ဖက်မှာတော့မြမအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လာအောင်မစွမ်းဆောင်နိုင်သေးတဲ့အတိုင်းမောင်းတော့မြောက်ပိုင်းမှာကြံနေတဲ့မွတ်စလင်တွေရဲ့လူခွင့်ရေးရလာအောင်တပ်မွေးဝမ်းကြောင်းလုပ်ငန်းတွေကောင်းကောင်းမွန်မွန်လုပ်နိုင်အောင်ဖန်တီးပေးရင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆက်ပြီးအကောင့်ထည်ဖော်ပေးရပါလိမ့်မယ
်အခြားတစ်ဖက်မှာတော့မြမအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေပြန်လာအောင်မစွမ်းဆောင်နိုင်သေးတဲ့အတိုင်းမောင်နှောမြောက်ပိုင်းမှာကြံနေတဲ့မွတ်စလင်တွေလူခွင့်ရရလာအောင်တမွေးဝမ်းကြောင်းလုပ်ငန်းတွေကောင်းကောင်းမွန်မွန်လုပ်နိုင်အောင်ဖန်တီးပေးရင်ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆက်အောင်ထည့်ဖော်ပေးရပါလိမ့်မယ်။တပြိုင်တည်းစစ်တွေဘက်ကဒုက္ခသည်စခန်းတွေထဲရောက်နေတာ6နှစ်9နှစ်ရှိပြီဖြစ်တဲ့တသိန်းဝန်းကျင်ရှိမဲ့မွတ်စလင်ဒုက္ခသည်တွေအရေးကိုလည်းအချိန်မဆွဲပဲလက်တွေ့ကြကြဖြေရှင်းပေးဖို့လိုပါလိမ့်မယ်။အဲဒါလိုဖြေရှင်းရမှာအစိုးရအနေနဲ့တပ်မတော်ကိုရောရခိုင်တိုင်းသားခေါင်းဆောင်တွေကိုပါစီယုံဆွဲဆောင်ဖို့လိုပါလိမ့်မယ်။ဒါလို့မဟုတ်ပဲဘဲအသီးသီးကပါဝင်ပတ်သက်သူအားလုံးကိုယ်ယူဆတဲ့ကိုဘုံနေမြဲကြားနေမြဲငကိုတိုင်းတိုက်မြဲခိုက်မြဲလုတ်ကင်မြဲဆိုရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းဟာစေုပ်ချုပ်ရေးအောက်ရောက်သွားတာဒါမှမဟုတ်ရခိုင်ဟာကြရှုံးပြည်နယ်အဆင့်ရောက်သွားတာမျိုးဖြစ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်
စီတူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံဆွေးနွေးကမှဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေရှင
်။ Thrush Map 2019ခုနှစ်ကုန်လို့2020ခုနှစ်ကိုချဉ်းကပ်လာပါပြီ။2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံရနိုင်မဲ့စင်ခေါ်ချက်နဲ့လာလာကောင်းတွေဘယ်လိုရှိပါမလဲ။အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပေါင်ဆွေးနွေးမိများလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932328555ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြမယ်တော်ရရှင်တို့ကြူလို့ပါခင
်လာမယ့်အင်္ဂါညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့သတင်းပတ်စင်တိုင်းတင်ဆက်နေကြမြန်မာပြည်ကပေးစာများအစီအစဉ်နေရာမှာ2019ခုနှစ်ကုန်အထူးအစီအစဉ်တွေဖြစ်နေ အခုနှစ်ကုန်ပိုင်းအထိတင်ဆက်ပေးနေတဲ့အထက်မှာ2019ခုနှစ်အတွင်းဂီတနဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာထူးထူးခြားခြားဖြစ်ခဲ့တဲ့အကြောင်းတွေကိုမတ်အေးသန္တာကျော်ကအစီအစဉ်တင်ဆက်ပေးပါလိမ့်မယ်ရှင
်။မင်္ဂလာပါရှင်။ဒီတစ်ခေါက်တော့အနောက်တိုင်းအမှုပညာဖျော်ဖြေရေးလောကမှာ2019ခုနှစ်အတွင်းတွေ့ခဲ့ရတဲ့အတဲကြအဖြစ်ပြက်တွေအကြောင်းပြောပြချင်ပါတယ်။နာမည်ကျော်ရုပ်ရှင်မင်းသားကြီး Kevin Spacey တယောက်ကတော့လိင်ရှုပ်ရှင်းကိစ္စတွေနဲ့နာမည်ပြက်ခဲ့ရပြီးတဲ့နောက်အောက်ဂုလောက်မှာပဲပြိသက်ရှင်းမှောက်ပြန်ပြီးထွက်လာခဲ့တာပါ။တချိန်ကအောင်မြင်ကြော်ကြားပြီးတော့အားလုံးဆုံးရှုံးသွားရတဲ့လဝေသမားတယောက်အကြောင်းဆက်ဆိုထားတဲ့ကြပြကိုပြိသက်ရှင်းမှောက်မှာရွတ်ဆိုပြခဲ့တာဖြစ်ပါရဲ့။သူက2019ခုနှစ်မှာအသက်မပြည့်သေးတဲ့အမျိုးသားလေးတူကိုလိန်ဆော်ကားမှုလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကြုံရပြီးတဲ့နောက်သူ့ရဲ့တရင်တွေအတန်တိတ်နေခဲ့တာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာတော့အဲ့ဒီအမှုလည်းပိတ်သွားပြီးတော့သူ့ရဲ့နာမည်လည်းရှင်းသွားခဲ့တာပါ။ဒီကိစ္စမှာဆွဆွဲခံရပေမဲ့လည်းသူအပြစ်မရှိကြောင်းတစ်ချိန်လုံးပဲငြင်းဆုံနေခဲ့တာဖြစ်ပါတယ်။ဗရစ်ရှားနာမည်ကျော်ရုပ်ရှင်မင်းသား Hugh Grant ကတော့သူ့ရဲ့ကားကိုဖောက်ပြီးတော့တခိုးခိုးခံရလို့ပျောက်ဆုံးသွားတဲ့ရုပ်ရှင်ဇာတ်ညွန့်တွေလာပြီးတော့ပြန်ထားပေးပါလို့ဇန်နဝါရီလမှာပဲလူမှုကွန်ရက်ကနေပန်ကြားခဲ့တာပါ။သူအဲ့ဒီဇာညွန့်တွေကိုသတင်းမှတ်ပေါင်းများစွာအသေးစားစဉ်းစားပြီးတော့ရေးထားရတာဖြစ်တယ်လို့သူကပြောပါတယ်။သူ့ရဲ့ဇာညွန့်တွေပြန်ရမရတော့မသိရပါဘူး။ Bohemian Rhapsody ရုပ်ရှင်ဒါရိုက်တာ Brian Singer ကတော့လိမ္မာရေးဆိုင်ရာမတော်တရအပြုအမူတွေနဲ့ဆွဆွဲခံရလို့2019ဗြိတိသျှရုပ်ရှင်နဲ့ရုပ်မြင်သံကြားအမှုပညာအကယ်ဒမီ BAFTA ရဲ့တိကျစာရင်းကဖျက်ခံရပါတယ်။ဒီဒါရိုက်တာကရုပ်ရှင်ကထုတ်လုပ်သူ Graham Kinney ၊ဇာညွန့်ဆရာ Anthony McCarnan တို့နဲ့အတူအဲဒီရုပ်ရှင်တွေဗြိတိသျရုပ်ရှင်ထူးချွန်မှုအမျိုးအစားတွေတည်ကြွရွေးခိုင်းရတာဖြစ်ပါတယ်။ဒါမဲ့လေသူဟာလိမ္မာတော်တရပြုကျင့်မှုရှိခဲ့တယ်ဆိုပြီးတော့ American Magazine တစ်စောင်ကဇန်နဝါရီလမှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုမျိုးစုရွေးချယ်ခံရမှုကနေစိုင်းငံ့ခံရတာပါ။သူကတော့အဲဒီဆွဆွဲမှုတွေကိုညှင်းဆိုခဲ့ပါတယ်။February 22ရက်နေ့မှာတော့ British တန်းထောင်ကျဲတဲ့ Richard Branson ကကူညီကယ်ဆယ်ရေးရန်မုံတွေတခုကို Venezuela နယ်စပ်ကကိုလံဘီယာနိုင်ငံ Cucuta မြို့မှာကျင်းပခဲ့ပြီးတော့နိုင်ငံတကာကူညီကယ်ဆယ်မှုတွေကိုနိုင်ငံထဲကိုပေးဝင်ဖို့အတွက်အဲ့ဒီနေ့မှာပဲ Venezuela အာဏာပိုင်တွေကိုတောင်းဆိုခဲ့တာပါ
။ What we're hoping is that the authorities in Venezuela will see this wonderful
လူတွေတကယ်ကိုထောင်ပေါင်းများစွာလာကြည့်တဲ့ငြိမ်းချမ်းရေးအတွက်ဒီဖြောပြပွဲကို Venezuela အာဏာပိုင်တွေမြင်တတ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။လာကြည့်တဲ့သူတွေထဲမှာ Venezuela နိုင်ငံသားတွေအများစုပါတာပါနိုင်ငံထဲမှာလိုအပ်နေတဲ့အကူအညီတွေဒီတရားကိုကူပြီးသူတို့နိုင်ငံတွေရောက်နိုင်ဖို့မျှော်လင့်နေကြပါတယ
်သူစီစဉ်တဲ့ဖျော်ဖြေပွဲမှာနိုင်ငံတကာအမှုပညာရှင်35ယောက်ပါဝင်ဖျော်ဖြေပြီးတော့စေဝါနဲ့စားနပ်ရိက္ခာအကူအညီတွေအတွက်ဒေါ်လာတန်းတရာရန်ငွေရှာနိုင်ဖို့သူတို့လုပ်ခဲ့ကြတာဖြစ်ပါတယ်နိုင်ငံတွင်းမှာစားရမယ့်တောင်းရမယ့်အခြေအနေဖြစ်နေပေမဲ့လည်း Venezuela တမရကတော့နိုင်ငံတကာအကူအညီတွေမလိုချင်ဘူးဆိုပြီးတော့တွင်တွင်ငင်းဆိုနေကြတာပါရုပ်မြင်သံကြားမှာ reality တကယ်ဖြစ်ပြဲရုပ်မြင်သံကြားအစီအစဉ်တွေနဲ့နာမည်ကြီးလာတဲ့ Kardashian မိသားစုတွေကအငယ်ဆုံးသမီးဖြစ်တဲ့ Kylie Jenner ကတော့ကိုဖကိုကြီးပွားလာတဲ့အငယ်ဆုံးတန်းထောင်ကျွဲတတိမလေးဖြစ်သွားရင်လို့ Forbes Magazine က2019မတ်လမှာပဲကြေညာသွားပါတယ်။အသက်21နှစ်ပဲရှိသေးတဲ့ Kylie Jenner ဟာ2016ခုနှစ်မှာတော့ကိုင်လီအလောက်ကုန်စီးပွားရေးလုပ်ငန်းကိုစခဲ့ပြီးတော့အခုဆိုရင်အဲ့ဒီလုပ်ငန်းကအနည်းဆုံးဒေါ်လာတန်း900တန်းနေပြီလို့ Forbes ကပြောပါတယ်သူရဲ့ကြွယ်ဝမှုကဒေါ်လာတန်းတစ်ထောင်ရှိတယ်လို့လဲ Forbes ကခန့်မှန်းပါတယ်ရှင်။မလမှာဆိုလို့မလအတွင်းမှာတော့ကိုရီးယား K-pop ဘလော့ဂါမှာနာမည်ပြည့်အဖြစ်ပြက်တွေကြုံခဲ့ရတာပါ။လိမ္မာရေးဆိုင်ရာဗီဒီယိုတွေတိတ်တဆိတ်ရိုက်ကူးထားမှုပြီးတော့ပြည်ထောင်စာကိစ္စတွေက K-pop ဂီတလောကကိုတော်တော်အထိနာစေခဲ့ပြီးတော့သူတို့ရဲ့အဆုရှေရာဈေးတွေပါကျဆင်းခဲ့ရပါတယ်။ဆန်ဂရီဆိုတဲ့အသက်28နှစ်အရွယ်နာမည်ကျော် K-pop အဆိုတော်ကသူနဲ့စီးပွားရေးအဆက်ဆံလုပ်တဲ့နိုင်ငံသားလုပ်ငန်းရှင်တွေကိုကာမလေးတွေရှာပေးတယ်လို့ဆွဆွဲခံရပြီးတော့ပြည်ထောင်စာလုပ်ငန်းလုပ်ကိုင်မှုနဲ့အရေးယူခံရပါတယ်။သူကတော့ဆွဆွဲမှုတွေအားလုံးကိုညှင်းဆိုခဲ့ပေမဲ့လေသူပါဝင်တဲ့အဖွဲ့ဖြစ်တဲ့ Big Bang အဖွဲ့ကနေအရင်ထွက်လာရပြီးတော့နောက်မှာတော့အမှုပညာလောကကိုပါကြောခိုင်းသွားရတာပါ။နောက်ပြဿနာတက်တဲ့အဆိုတော်ကလည်းဂျန်ဂျွန်ရန်ဖြစ်ပြီးတော့သူကအမျိုးသမီးတွေနဲ့လိန်ဆက်ဆံတဲ့ပုံကိုတိတ်တဆိတ်ဗီဒီယိုရိုက်ထားခဲ့တယ်ဆိုတာဝန်ခံခဲ့ပါတယ်။သူကလည်းသူ့ရဲ့ company ကစာချုပ်ကဖျက်လိုက်ပါတယ်။
저는용서받을수없는범죄를저질렀습니다
။သူ့ရဲ့အပြုအမူတွေအတွက်အထူးစိတ်မကောင်းဖြစ်မိပါတယ်။ခွင့်လွှတ်စရာမရှိတဲ့အဖြစ်တွေကျူးလွန်ခဲ့တယ်ဆိုတာဝန်ခံပါတယ်လို့သူကပရိသတ်တွေကိုဝန်ချတောင်းပန်ခဲ့ပါတယ်
။ It's never about the media following you around because that's you know in part if you're a royal that's part of what you have to do
နေပေါင်းနေစဲအတွင်းမှာပထမဆုံးအချိန်ဖြစ်နေရုပ်မြင်သံကြားပဲလှည့်လာသူကတော့ဟ Hollywood နာမည်ကျော်မင်းသားကြီး George Clooney ဖြစ်ပါတယ်။ British နိုင်ငံက Success မျိုးစား British တော်ဝင်မင်းသား Harry နဲ့မျိုးစားကတော် Meghan တို့ရဲ့တားတော်လေး Archie မေလ6ရက်နေ့မှာမွေးဖွားခဲ့တဲ့အကြောင်းဇာတ်ရင်တည်ပြောရိုက်ကူးထားတဲ့မူရင် Catch 22ဆိုတဲ့ကဏ္ဍဝင်ဝတ္ထုကိုအသက်သွင်းရုပ်ရှင်ဖန်တီးတာမှာ George Clooney ပါဝင်ထားတာပါ။ George Clooney နဲ့သူ့ရဲ့ဇနီးဖြစ်တဲ့ Willow Emerald ဟာ Harry တို့ဇနီးမောင်နှံနဲ့အပြင်မှာအထူးရင်းနေတာဖြစ်ပါတယ်။ဘရစ်စတောင်ဝင်မင်းသားနဲ့လက်ထပ်လို့မီဒီယာရဲ့ထိုးနှက်မှုကိုနေ့စဉ်ကြုံနေရတဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာဂယ်ဘက်ကလည်းရက်တီပြီးတော့သူတို့မကြာခဏပြောဆိုပေးတတ်ပါတယ်။အခုသားတော်လေးမွေးတော့မီဒီယာတွေပို့တော်ဆိုးလာအောင်မယ်လို့ George Clooney ကပြောပါတယ်။1990ပြည်လုံးနှစ်တွေမှာအထူးကြော်ကြားခဲ့တဲ့ဗီရိရှာမျိုးသမီးပေါ့ပ်ဂီတာအဖွဲ့ဖြစ်တဲ့ Spice Girls ပြန်စုပြီးတော့ဖျော်ဖြေပွဲလုပ်တော့သူတို့ကိုအားပေးတဲ့နီနီဝေဝေကပရိသတ်တွေကိုအိုင်ယာလန်နိုင်ငံ Dublin မြို့တော်မှာတစုတစီရဲ့တွေ့ခဲ့ရတာပါ1996ခုနှစ်မှာကမ္ဘာဂီတာလောကမှာနာမည်ကျော်လာတဲ့ဗီရိရှာဂီတာအဖွဲ့ဟာဗြိတိန်နိုင်ငံတလွားမျိုးတွေကိုလိုက်ပြီးတော့ဖျော်ဖြေခဲ့ကြပါတယ်မူလအဖွဲ့ဝင်5ယောက်ပါဝင်တာဖြစ်ပေမဲ့လည်းသူတို့တွေက Victoria Beckham ကတော့သူရဲ့လက်ရှိအောင်မြင်နေတဲ့ fashion designer အလုပ်တွေကြောင့်ဒီဖျော်ဖြေပွဲမှာပြန်ပြီးတော့မပါနိုင်ခဲ့ပါဘူး။ခမုန်းဖြစ်တဲ့အင်္ဂလန်ကဘောလုံးကျော်မ David Beckham နဲ့အတူကလေးလေးယောက်မွေးထားတဲ့ Victoria Beckham ကတော့သူ့ရဲ့တငယ်ချင်းမတွေဖျော်ဖြေပွဲအောင်မြင်ပါစေလို့ Instagram လူမှုကွန်ရက်အစာမျက်နှာမှာဆုတောင်းပေးခဲ့ပါတယ်။ This energy that we get from each other. I get really ခုနှစ်ပိုင်းတွေအတွင်းကမ္ဘာခေတ်စာရေးစည်းကြောင်းတစ်ခုဖြစ်တဲ့ Internet Online လူမှုကွန်ရက်စာမျက်နှာတွေရဲ့အန်ရီကိုတော့ American ရုပ်ရှင်မင်းသမီးအဆိုတော် Selena Gomez က Cannes ရုပ်ရှင်ပွဲတော်မှာသတင်းထုတ်တွေကိုပြောသွားခဲ့ပါတယ်
Social media has really been terrible for my generation. I understand that it's amazing to use your platform.
American ရုပ်ရှင်ဒါရိုက်တာ Jim Jarmusch ရိုက်ကူးတဲ့ The Dead Don't Die ဆိုတဲ့ဇွန်ဘီဖုတ်တဲ့ရုပ်ရှင်ကမှာတော့အခုနောက်ဆုံးခေတ်ရည်စီမှာရှေ့ရောက်နေတဲ့ hipster တွေနောက်ပြီးတော့ American နိုင်ငံရေးနဲ့ပစ္စည်းမဲ့ပြီးတော့နောက်ဆုံးမှာလက်ကင်ဖုန်းတွေကိုဆွဲလန်းတဲ့အခုခေတ်ကမ္ဘာကိုတယောပြီးတော့ရိုက်ပြထားတာပါ Selena Gomez က Instagram စာမျက်နှာပေါ်မှာပရိသတ်တန်150ရှိပြီးတော့သူကအဲ့လို Instagram ရဲ့ပရိသတ်အများဆုံးရရှိထားသူတူဖြစ်ပါတယ် American ပြည်အောင်စုမှာဖိတ်ကြားသူများတည်တံ့ကျင်းပပြီးတော့နောက်ရုပ်မြင်သံကြားကနေထုတ်လွှင့်ပြသားတဲ့နာမည်ကျော် Victoria's Secret Fashion Show ကိုဒီနေ့မကျင်းပါတော့ဘူးလို့မေလမှာစပြီးတော့အတန်တွေထွက်ခဲ့ပြီးရတဲ့ပြီးခဲ့တဲ့ November မှာတော့တရားဝင်အတည်ပြုသွားပါတယ်။ကြောင်မြင့်ရင်နာစီချဲအတွင်းငယ် Brazilia တွေတိတ်ချောမောလှပါတဲ့ model တွေနဲ့နာမည်ကျော်တဲ့ဒီ Fashion Show ဟာတခြားဘယ်လိုကြော်ညာမျိုးနဲ့မှမတူအောင်ဆွဲဆောင်နိုင်မှုရှိပါတယ်။ဒါမို့လို့တခြားပုံစံမျိုးတွေနဲ့ဆက်ပြီးတော့လုပ်သွားပါမယ်လို့ Victoria's Secret Company ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Elbran Science ကပြောပါတယ်။အရက်လှပတဲ့ Super Model တွေဖြစ်တဲ့ Gigi Hadid, Kendall Jenner, Alexandra Embryo ဆိုတဲ့ Lily Aldridge တို့လိုမျိုးထိပ်တန်း Super Model တွေအတွင်းရန်တိတ်တိတ်လေးတွေနဲ့လမ်းလျှောက်ပြတဲ့ဒီ Model Show ဟာအမျိုးသမီးတွေကိုချိုးနှိမ်ဆက်ဆံရရောက်တယ်။အခုခေတ်ကာလနဲ့သဟဇာတာမကိုက်ဘူးဆိုတဲ့ဝေဖန်သံတွေကြဲကြဲလောင်လောင်ထွက်လာခဲ့ပြီးတဲ့နောက်မှာကုမ္ပဏီကအခုလိုမျိုးဆုံးဖြတ်လိုက်တာပါ။ပြည်သက်ရဲ့အပိမှုကိုကြည့်မယ်ဆိုရင်လည်းပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာကြည့်ရှုသူအရေအတွက်ကကြာဆင်းလာတာဖြစ်ပါတယ်။ Walt Disney ထုတ်လို့ရေးကပိုင်းတဲ့ ABC ရုပ်သံကထုတ်လွှင့်တဲ့ Victoria's Secret Fashion Show ကို2000ခုနှစ်မှာကြည့်ရှုသူပေါင်း12တန်းရှိခဲ့တာကနေမနစ်က2018မှာတော့ကြည့်ရှုသူ3တန်းကျော်ပဲကျန်တော့တာဖြစ်ပါတယ်ရှင်။ဇလမရောကွယ်လွန်သူ pop အဆိုတော်ကြီး Michael Jackson ကွယ်လွန်မှု10နှစ်မြောက်အထိမ်းအမှတ်ကိုသူ့ရဲ့ချစ်တဲ့ပရိသတ်တွေကျင်းပခဲ့ပြီးတော့တစ်ချိန်တည်းမှာပဲဒီနေ့2019အစောပိုင်းမှာထွက်လာခဲ့တဲ့သူ့ပုံမှာဆွဆွဲချက်တွေကိုညင်းဆိုပယ်ချသွားခဲ့ကြပါတယ် HBO ရုပ်သံလိုင်းကရိုက်ကူးတင်ဆက်တဲ့ Living Neverland ဆိုတဲ့အစီအစဉ်မှာ Michael Jackson ကကလေးငယ်လေးတွေကိုမတော်တရော်ပြုကျင့်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပြထားပါတယ်သူရဲ့ပြည့်တဲ့အုပ်စုတစုကဒါကိုဆန့်ကျင်ပြီးတော့ဟောလိဝုဒ်လမ်းမကြီးမှာလမ်းလျှောက်ဆန္ဒပြခဲ့တာပါ။ HBO ရဲ့အမှတ်တမ်းရုပ်ရှင်မှာတော့ Michael Jackson ကသူတို့ကိုအသက်9နှစ်နဲ့10နှစ်အရွယ်တွေမှာလိန်စော်ကောင်းမှုတွေလုပ်ခဲ့ဆိုပြီးတော့အခုလူကြီးဖြစ်နေပြီဖြစ်တဲ့အမျိုးသားနှစ်ယောက်ရဲ့ပြောစကားတွေကိုရိုက်ပြထားပါတယ်ရှင်။တချိန်ကမဲကဘာဆုရခဲ့တဲ့အိန္ဒိယကနာမည်ကျော်ဘောလိဝုဒ်ရုပ်ရှင်မင်းသမီးပရိယန်ကာချောပရာနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာပဲသူနဲ့လက်ထပ်ထားတဲ့ခင်မောဖြစ်တဲ့အဆိုတော်နစ်ဂျိုနက်စ်တို့ဆုံတွေ့အလောင်းပါဆုံးဝတ်စားဆင်နိုင်သူတွေအဖြစ်နဲ့ People Magazine ကစက်တင်ဘာလမှာပဲရွေးချယ်လိုက်ပါတယ်။ဒီလိုနာမည်ကျော်ဇုံတွဲလိုက်အခုဆုချီးမြင့်တာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ Priyanka Chopra ဟာအခုတော့အသက်38နှစ်ရှိပါပြီ။ သူကအိန္ဒိယနိုင်ငံကိုကိုစားပြုပြီးတော့မေကဘာဆူရခဲ့တယ်လို့အဲ့နောက်ဘောလီဝုဒ်နဲ့အခုဟောလီဝုဒ်ရုပ်ရှင်လောကအထိပါအောင်မြင်ထိုးပေါက်နိုင်သူဖြစ်ပါလေရှင်အခုနှစ်ပိုင်းတွေအတွင်းမှာကမ္ဘာမှာလိမ္မာရေးဆိုင်ရာပွင့်လင်းမှုတွေအများကြီးပိုရရှိလာတယ်လို့ပြောလို့ရပါတယ်နော်အဲ့ဒီထက်မှာတော့နာမည်ကျော်အနုပညာရှင်တွေလည်းပြောင်းလဲမှုတချို့ကိုရေရွဝင်လှုပ်လာကြတာတွေ့ရပါတယ်ဗြိတိသျှအဆိုတော်ဆန်စမစ်ကသူ့ကို he she ဒီလိုမျိုးသူသူမဆိုတဲ့ကြားမနန်စာမခွဲကြပဲဒေသံသူတို့ဆိုတဲ့အသုံးလုံးနဲ့ပဲခေါ်ဝေါ်ဖို့ပြောသွားခဲ့ပါတယ်။ Grammy ဂီတဆုရှင်အသက်28နှစ်အရွယ် Sam Smith ကသူ့ရဲ့ Instagram စာမျက်နှာမှာတက်ပြီးတော့ My pronouns are they them ဆိုပြီးတော့သူ့ဘာသူကြားမမခွဲကြတဲ့သူဆိုတဲ့နာမည်ပဲသုံးလုံးပါမယ်။သူ့ရဲ့ဘဝအစမှန်ကိုအမြဲတမ်းသူခုံယူပြီးတော့နေပါမယ်။လုံးဝဖုံးကွယ်မှုမရှိတဲ့ဘဝအမှန်တိုင်းပဲနေသွားပါမယ်။သူအဲ့လိုမျိုးဆုံးဖြတ်ချက်အတွက်အားပေးကြတဲ့အတိုင်းဝိုင်းကိုလည်းကျေးဇူးတင်ပါတယ်လို့ Stay with me ဆိုတဲ့တခြင်းနဲ့နာမည်ကြီးလာတဲ့အဆိုတော်Sensmic ကပြောသွားပါတယ်ဒီနှစ်2019ခုနှစ်နှစ်ကုန်ပိုင်းလောက်ရောက်တဲ့အခါမှာတော့ကမ္ဘာကျော် Korea K-pop အနုပညာရှင်တချို့ခုပါကိုတက်တည်မှုတွေရှိခဲ့လို့ပြည်သက်တွေတော်တော်လေးအထိတ်တလန့်ဖြစ်ခဲ့ရပါတယ် Kara ဆိုတဲ့နာမည်ကြီး Korea K-pop အမျိုးသမီးအဖွဲ့ဝင်ဟောင်းဖြစ်တဲ့အဆိုတော် Kuhara ရဲ့ရုပ်အလောင်းကို November 24ရက်နေ့တင်းငွေတွေကတွေ့ခဲ့ရတာကြောင့်သူ့ကိုချစ်တဲ့ပြည်သက်တွေတော်တော်လေးဝမ်းနည်းသွားခဲ့ရတာပါအသက်28နှစ်အရွယ်ကူဟာရာရဲ့ရုပ်လောင်းကိုစိုးမျိုးတော်တောင်ပိုင်းကသူ့ရဲ့နေအိမ်မှာတွေ့ခဲ့ရပါတယ်။သူမဆုံးငယ်ကတော့စိတ်ကြယောဂါခံစားခဲ့ရတာဖြစ်ပါရင်သူ့ရဲ့အလောင်းဘေးမှာလည်းသူ့ဘဝနဲ့ပတ်သက်လို့အစိုးမြင်တဲ့စာသူ့ရဲ့လက်ရင်းနဲ့ရေးထားတာတွေ့ခဲ့ရတယ်လို့စိုးမျိုးတော်ရဲတပ်ဖွဲ့ကပြောပါတယ်။အာရှဒေသတော်တော်များများမှာဟာရာဆိုပြီးတော့လူသိများတဲ့ကူကစိုက်ဘာဘူလင်းလို့ခေါ်တဲ့အွန်လိုင်းပေါ်ကအနိုင်ကျင့်မှုတွေကိုကြဲကြဲလောင်လောင်ဆန့်ကျင်ပြောတတ်သူဖြစ်ပါတယ်။ကိုနဲ့ရင်းနေတဲ့တငယ်ချင်းလည်းဖြစ်သူ့လိုပဲ online internet ကနေပြီးတော့အနိုင်ကျင့်ရေးသားမှတ်ချက်ပေးတာတွေကိုစန့်ကျင်ပြောဆိုတဲ့သူတဦးလည်းဖြစ်တဲ့ FX K-pop အမျိုးသမီးအဖွဲ့ဝင်ဆူလီကလည်းပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပဲအခုလိုအဖြစ်အပျက်မျိုးနဲ့တည်ဆုံသွားခဲ့ရပါတယ်။ကမ္ဘာဥရုယာတီအရေးဆိုင်ရာတက်ကြွလှုပ်ရှားသူဆူရီနိုင်ငံသူခရတာသွန်ဘတ်ကို2019ခုနှစ်ရဲ့အထူးကြဆုံးပုဂ္ဂိုလ်ဖြစ်တဲ့ Time Magazine ကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာခဲ့ပါတယ်။အသက်16နှစ်ပဲရှိသေးတဲ့ Greta Thunberg ဟာရာသီဥတုအရေးဆိုင်ရာလူငယ်လှုပ်ရှားမှုရဲ့မျက်နှာစာဖြစ်လာပြီးတော့အခုပြီးခဲ့တဲ့2019ခုနှစ်အတွင်းရာသီဥတုဆိုင်ရာဆန္ဒပြပွဲတွေညီလာခံတွေမှာလူတွေရဲ့အားပေးမှုအကြီးအကျယ်ရခဲ့ပါတယ်။လူသားတွေအတွက်တခုတည်းသောအင်ဂျီအပေါ်မှာလူသားတွေရဲ့ပြုမှုလှုပ်ဆောင်နေတာနဲ့ပတ်သက်လို့သတိပေးပြောဆိုတာကျိုးပြက်ကွဲအပ်နေတဲ့ကမ္ဘာကြီးရဲ့အတန်းကိုနေဆက်မြင်းတွေကိုဖျက်နေရာစုံကိုပြန့်နှံ့စေတာနောက်ထပ်မျိုးဆက်သစ်တစ်ခုကဥဆောင်လာတဲ့သဘောဖြစ်တာကြောင့် Greta Thunberg ကို Time နဲ့2019ခုနှစ်အထူးကြဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်လိုက်တာဖြစ်တယ်လို့ Time Magazine ကြီးကဒီဇင်ဘာလ17ရက်နေ့ကပဲကြေညာသွားခဲ့ပါတယ်။
I mean we are angry, we are frustrated and that is because of a good reason. If they want us to stop being angry, then maybe they should stop making us angry.
မရီတနာကျော်ရဲ့2019ခုနှစ်အတွင်းဂီတရုပ်ရှင်အမှုပညာလောကရဲ့နှစ်ချုပ်အထူးစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ကျမတို့ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေပေးပို့လို့ရင်တော့ VOE American သံမြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။အခုတော့သောတာရှင်တွေအတွက်တေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးဖို့အချိန်ရောက်လာပါပြီ။ထွန်းထွန်းနဲ့ဂျိုးဂျာတို့ရဲ့ပြီးခဲ့တဲ့ဒီဇင်ဘာဆိုတဲ့သချင်းလေးကိုနှာစင်ကြရအောင်ပါရှင်။ကျမတို့ထုတ်လွှင့်ပေးဖို့အတွက်ကိုသေတချင်းတစ်ပုတ်ရွေးချယ်ထားပေးမယ်လို့အခုစပိုင်းဆိုင်ရာအရာထုတ်လွှင့်အခက်အခဲတစ်ခုရှိနေပါတယ်အခုဆက်ပြီးတော့ကြတော့ဒီထုတ်လွှင့်ပေးဖို့အတွက်ကိုကြိုးစားနေပါတယ်ရှင်ကျမတို့ VOA ကနေပြီးတော့နေ့စဉ်ထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်း9နာရီမှာ Intercept 17နဲ့ Mia 73တို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်ဒါရင်မကဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်အခုတော့ကျမတို့ခုနကပြောထားတဲ့ထွန်းထွန်းနဲ့ဂျိုးဂျာတို့ရဲ့ပြီးခဲ့သောဒီဇင်ဘာကိုနားဆင်ကြရအောင်ပါရှင် ကျိုးကြရရဲ့ပြီးခဲ့သောဒီဇင်ဘာကို90ကြာရာဖြစ်ပါတယ်ရှင်ဖူယိုရီကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်စာဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည90နာရီကနေ10နာရီအထိလိုင်းဒိုမီတာ20ကီလိုဟတ်စ်တင်90တက်တုံည90မီတာ30နှစ်ကီလိုဟတ်စ်တစ်တေရှင်နှစ်တုံည90မီတာ30နှစ်ကီလိုဟတ်စ်ကိုတုံတုံ၅ရုပ်ကနေပြန်ပြီးတော့90နိုင်ကြပါတယ်ဖူယိုရီအမေရိကန်အတန်ကထုတ်လွှင့်ပေးနေတဲ့အစီ ခုတနင်္ဂနွေနေ့ညထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်။ယူကရိန်းစစ်ရတပ်တွေနဲ့ယူကရိန်းနိုင်ငံရှေ့ပိုင်းမှာရှိတဲ့ရုရှားစစ်ရကိုထောက်ခံတဲ့ခွဲထွက်ရေးသမားတွေကြားအကျဉ်းသားတွေအားလုံးလဲလဲအစီအစဉ်ကိုစတင်လိုက်ပြီဖြစ်ပါတယ်။ယူကရိန်းပဋိပက္ခ9နှစ်ကြာကာလအတွင်းနှစ်ဖက်လုံးကဖမ်းဆီးမိထားတဲ့ဒီအကျဉ်းသားတွေအားလုံးသူတို့ရဲ့နေအိမ်တွေကိုပြန်နိုင်အောင်လဲလှယ်ဖို့ဖြစ်တဲ့ဆိုပြီးတော့ယူကရိန်းသမ္မတကဒီကနေ့မှပြောလိုက်ပါတယ်နှစ်ဖက်သဘောတူညီချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီတို့ပဲရစ်မြို့မှာအခုလအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်နှစ်ဖက်အကျဉ်းသားလဲလှယ်အစီအစဉ်ကိုယူကရိန်းနိုင်ငံဒေါညက်စီသဟော်လစ်ကန်မြို့နားကနေဇက်ဂိတ်မှာလှုပ်ဆောင်မှာဖြစ်တယ်လို့လည်းသိရပါတယ်အာဖဂန်နစ္စတန်မှာတာလီဘန်တွေတိုက်ခိုက်တာလီဘန်တွေတပုံတွေကတိုက်ခိုက်ခဲ့တဲ့အတွက်ဆိုရတပ်ဖွဲ့ဝင်18ဦးထပ်မင်းထိဆုံးသွားခဲ့ပါတယ်ဒီမနိုင်ငံတောင်ပိုင်းအယ်ဒလီယာမြို့မှာပြုလုပ်ခဲ့တဲ့ဗိုလ်သင်္ဘောစင်ပွဲရဲ့ဆေးရပြခန္ဓာတွင်ဒုံးကျည်နဲ့တိုက်ခိုက်ခံရတာကြောင့်လူ9ယောက်ထပ်မင်းထိဆုံးပြီးတော့20ကျော်ဒဏ်ရာရသွားခဲ့ပါတယ်ဒီသေဆုံးသွားတဲ့သူတွေထဲမှာကလင်းငယ်တွေလည်းပါဝင်တယ်လို့ဆိုပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးဆောင်တဲ့အနာဘာဒီရဲ့စီးပွားကိုစတင်လိုက်ပြီဖြစ်တယ်လို့မြောက်ကိုရီးယားဆိုရပိုင်းမီဒီယာကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်မြောက်ကိုရီးယားအနေနဲ့အမေရိကန်နိုင်ငံနဲ့ပတ်သက်ပြီးတော့ခက်တင်နေရည်တည်တုံ့ပြန်သွားဖို့ရှိနေချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုစီးပွားကျင်းပခဲ့တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော်မီရဲ့အကြီးကျယ်လောင်ကျွမ်းနေတဲ့ဂျာမာပဲနှစ်စဉ်ကျင်းပနေကြဆစ်ဒနီမြို့နှစ်သက်ကူမီရန်ဖောက်ပွဲအစည်းအဝေးကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဝန်ကြီးစကော့မော်ရီဆန်ကဒီကနေ့မှပြောဆိုလိုက်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားခဲ့တာပါရှင်။အခုညအစည်းအဝေးထုတ်လွှင့်ရမှုကမတ်ဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဘေးအင်ဒရာဒေးဖြစ်ပါတယ်။VOE ရဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုတော့မြန်မာစံတော်ချိန်ပဲ6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါတယ် VOE သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
Thank you. This program has come to you from the Voice of America, Washington.
Welcome to the